Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ2ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမနာရီဝက်မှာ Radio Line to Meter နဲ့နားထောင်နိုင်သလိုအစီအစဉ်အပြည့်ကိုလည်း Juru Slaughter TV, VOA ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
ဣသရေလနဲ့ဟာမတ်တို့အကြားအပြည့်ရဖို့ကိုယ်ပေါ်လာလာကောင်းလာတယ်လို့အမေရိကန်သမ္မတအင်ဂျီရောအမျိုးသားလုံခြုံရေးအကြံပေးရှေ့ခ်ဆိုလိဗန်ကပြောပါတယ်။ကာဇာနေဆက်ကိုဖျက်ချော်ပြီးတော့ကုန်ကားတွေနဲ့အကူအညီပို့ဆောင်မှုတွေကိုရပ်တန့်ထားလိုက်ပြီလို့ပါလက်စတိုင်းဒုက္ခသည်အရေးဆိုင်ရာကုလအေဂျင်စီကပြောပါတယ်။ HIV/AIDS ရောဂါချိန်ချမှုတွေ2030ခုနှစ်မှာအဆုံးသတ်စေဖို့ရည်မှန်းချက်အောင်မြင်ဖို့ဆိုရင်တော့ကမ္ဘာတစ်ဝန်းကမိဖက်အဖွဲ့အစည်းတွေကြောင့်တညီတဲ့လှုပ်ရှားကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကတိုက်တွန်းပါတယ
်။အဆက်ရှင်တွေရွယ်မရောက်သေးသူတွေဟာလူကြီးတွေမှာပါပဲအမေရိကန်နိုင်ငံတွေကိုဝေလာကြလို့လူသားကလည်းလူအဖို့မဟုတ်ပဲဆက်ရုပ်ဖို့ပြုလို့ရလာနေပါပြီ။ဒီလိုသတင်းဆောင်ပါတွေတင်ဆက်ဖို့ရှိပါတယ်။အပစင်စီစဉ်မှာတော့ Democracy ဆွေးနွေးကံကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းချက်မှတ်စုများမြန်မာပြည်မှာပေးစရာနဲ့ထူးခြားစံပြသတင်းတွေကိုတင်ဆက်သွားမှာပါ။အခုရေဆုံးတော့ဒီကနေ့မနေ့ထိတ်တရောက်သတင်းတွေကိုကိုသားညူကပြောပြပါမယ
်။ Israel နဲ့ Hezbollah တို့အကြားပြီးခဲ့တဲ့သတင်းပတ်ကအပြည့်ရသဘောတူညီမှုရခဲ့တာကြောင့်မလို့ Israel နဲ့ Hamas တို့အကြားပြည့်ရဖို့ပို့ပြီးတော့နှိစက်အလားအလာကောင်းလာတယ်လို့ American သမ္မတအင်ဂျီရောရဲ့မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကပြောပါတယ်။ဟာမတ်စ်တို့ဖမ်းထားတဲ့ဒဇဂန်တရာကျော်လူမျိုးကြီးနဲ့ဆလီလာကြာနှစ်ဖက်တိုက်ခိုက်မှုတွေအဆုံးသတ်ဖို့အခွင့်အလမ်းရှိလာတယ်လို့အမေရိကန်အမျိုးသားလူမျိုးရေးချန်ပီဆူလီဗန်က CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောဆိုသွားတာပါ။ဒါပေမဲ့လည်းအစ္စရေးနဲ့ဟာမတ်စ်အကြားအပြည့်ရနိုင်ချေကိုရခင်ကလည်းနီးနီးကပ်ကပ်ကြုံခဲ့ဘူးတော့မလို့တတ်ဖြစ်နိုင်ချေပြောဖို့တော့သူကငြင်းပါတယ်။နောက်ကွမှာညှိနှိုင်းဆွေးနွေးမှုတွေရှိနေပါတယ်လို့အစ္စရေးသမ္မတကလည်းတနင်္ဂနွေနေ့မှာပြောခဲ့ပါတယ်။ဣသရေလနဲ့လေဗနွန်အခြေစိုက်ဟစ်စဘူလာတို့အကြားအပြည့်ရဈေးကြီးဟာအရှိလေဘိုက်ဒေသအတွက်ကြီးမားတဲ့ခြေလှမ်းတရဖြစ်တယ်လို့လည်း Jake Sullivan ကပြောပါတယ်။အပြည့်ရသဘောတူညီချက်ကိုထိထိရရအကောင့်ထဲပေါ်လာစေဖို့အမေရိကန်ပြင်သစ်နဲ့မဟာမိတ်တွေဟာလေဗနွန်စစ်တပ်နဲ့အထူးတကွလှုပ်ဆောင်နေကြတယ်လို့လည်းပြောပါတယ်။ဂါဇာမှာအပြည့်ရသဘောတူညီချက်ရဖို့အမေရိကန်ကာတာနဲ့အီဂျစ်နိုင်ငံတို့ကပြီးခဲ့တဲ့နှစ်အတွင်းမှာအတော်လေးကြိုးပမ်းခဲ့ပေမဲ့အခုချိန်ထိတော့ဆွေးနွေးမှုတွေအများမရောက်သေးပါဘူးခင်ဗျာ။ဂါဇာနယ်စပ်ကိုဖျက်ချော်ပြီးတော့ကုန်ကားတွေနဲ့အကူအညီပို့ဆောင်မှုတွေကိုရပ်တန့်ထားလိုက်ပြီလို့ပါလက်စတိုင်းဒုက္ခသည်ရေးဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါရယ်လက်နက်ကင်ထားတဲ့ဂိုင်းအဖွဲ့တွေကကုန်ကားတွေကိုတားမြစ်လူရတာတွေကြောင့်အခုလိုမျိုးရပ်ဆိုင်းလိုက်ရတာလို့ဆိုပါရယ်အေးခဲလာတဲ့ဆောင်းအပီကာလမှာတောင်းတဲ့ချီတဲ့ပါလက်စတိုင်းဒုက္ခသည်တွေဖို့နိုင်ငံတကာအစားအစာအကူအညီတွေကိုအားထားနေရတဲ့အခြေအနေမှာအခုလိုမျိုးကုလသမဂ္ဂအေဂျင်စီရဲ့ဆုံးဖြတ်ချက်ကြောင့်ဂါဇာဒေသလူသားချင်းစာနာကူညီမှုအကြက်တဲပို့ပြီးတော့ဆိုးဝါးလာနိုင်ပါရယ်ပြီးခဲ့တဲ့အောက်တိုဘာလကလေးကအစ္စရေးတပ်တွေပိတ်ဆို့ထားတဲ့ဂါဇာမြောက်ပိုင်းဒေသမှာငတ်မုတ်ခေါင်းပါမှုတွေဖြစ်လာနိုင်တယ်ဆိုပြီးတော့ကြောင်းညင်သူတွေကသတိပေးထားတာပါ။ခရမ်ရှလုံးနေဆက်ဖြတ်လန်းဟာဂါဇာဘက်ခြမ်းမှာအလွန်ပဲအန္တရာယ်များလာတယ်လို့ဂါဇာဒေသကိုအဓိကထောက်ပံ့ပေးနေတဲ့ကုလအေဂျင်စီ UNRWA အကြီးအကဲကပြောရတယ်။နိုဘာလလယ်မှာအဲ့ဒီလမ်းမှာသွားနေတဲ့ trucker အစင်းတရာနီးပါးကိုလက်နက်ကင်ဆောင်သူတွေကလူရဲခဲ့ကြတယ်လို့အခုစနေနေ့မှာလည်းအကူအညီတွေကိုဂိုင်းဖွဲ့တွေကခိုးယူခဲ့ကြတယ်လို့ပြောရတယ်။အစ်ဂျစ်နဲ့နေဂျာရာဖာနေဇက်လန်ကိုပြီးခဲ့တဲ့မေလာကပိတ်ပင်လိုက်တဲ့နောက်ပိုင်းအစ္စရေးနဲ့ဂါဇာကြားမှာရှိတဲ့ခရမ်ရှလုံးနေဇက်လန်ဟာဒုက္ခသည်တွေအတွက်အကူအညီတွေအတိကပေးတဲ့လမ်းဖြစ်လာခဲ့တာပါ။ဆီးရီးယားနိုင်ငံမှာတော့သဘုံတွေရဲ့မထင်မှတ်တဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရချိန်မှာပဲအီရန်နိုင်ငံရဲ့ဝင်ကြီးအဘစ်အရချီဟာဆီးရီးယားသမ္မတဘာရှားအာဆတ်ကိုတနင်္လာနေ့ကဒမတ်စကတ်မြို့မှာလာရောက်တွေ့ဆုံပါတယ်။ဆီးရီးယားသဘုံတွေဟာတိုင်းပြည်ရဲ့အကြီးဆုံးအလက်ပိုမြို့ကိုသိမ်းယူလိုက်တဲ့နောက်ဆီးရီးယားစစ်တပ်ဟာအနောက်မြောက်ဒေသကိုတပ်ကူတွေအလျင်မြန်ဖြစ်တင်းနေရတယ်လို့လေကြောင်းတိုက်ခိုက်မှုနဲ့သဘုံတွေကိုပြန်တိုက်နိုင်ဖို့ကြိုးပမ်းနေပါတယ်။သဘုံတွေရဲ့ထိုးစစ်ကိုဆီးရီးယားစစ်ဘက်ကတံပြင်ရမှာအကူအညီပေးသွားမယ်လို့အီရန်နိုင်ငံဘက်ကကြေညာထားပါတယ်။အီရန်ဟာဆီးရီးယားခေါင်းဆောင်အာဆတ်ဘီရဲ့နိုင်ငံရေးနဲ့စီးရေးဆိုင်ရာအဓိကမဟာမိတ်ဖြစ်ပါတယ်။ဟိုင်ယက်ထီယာအယ်ရှမ်ဦးဆောင်တဲ့သဘုံတွေဟာအလက်ပိုမြို့နဲ့အလစ်တဝိုက်ကိုစစ်ဆင်ပြီးတော့မြောက်ပိုင်းဟာမာခိုင်အထိကိုဆက်လက်ထိုးစစ်ဆင်ခဲ့ပါတယ်။တနင်္လာနေ့မှာတော့ Syria စစ်ရတပ်တွေကမြောက်ပိုင်းဟာမာမှာကြီးမားတဲ့ခံစစ်လိုင်းပြင်ပြီးတော့ခုခံနေတယ်လို့ Syria စစ်ကိုစောင့်ကြည့်နေတဲ့ Britain ခြေစိုက် Syria လူခွင့်စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တချိန်ချင်းမှာပဲ Aleppo နဲ့ Aleppo မြို့တွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်15ဦးထဲမှနေသေဆုံးတယ်လို့အတိုက်ခံထိန်းချုပ်ရေးဒေသမှာလှုပ်ရှားနေတဲ့အဖွဲ့ကလည်းထုတ်ပြန်ထားပါတယ်။
မနေ့ကစီစဉ်နေကို24နာရီထုံလွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါရှင်။ဒ ူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Bin Joru Channel 101ဒါမှမဟုတ်လေ Thaicom 6 Joru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင်ဒီလိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလိမ့်ရှင်။
ဖြူအမေရိကန်တိုင်ရဲ့ဒီတင်းလာဒီမနက်ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တန်လှည့်နေပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့အပေါ်မှာတစ္ဆာရှိလူုံတူဖြစ်တဲ့အသက်44နှစ်အရွယ်ကာရှ်ပတ်တယ်ကိုအမေရိကန်ပြည်အောင်စုရဲ့စုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားမှုဖြစ်အမြင်စည်းရန်ထောက်ပြပါတယ်။သူဟာထက်မြက်တဲ့ရှင့်နေတူဖြစ်ပြီးတော့စုံစမ်းစစ်ဆေးမှုတူလည်းဖြစ်တယ်လို့အာဂတိလေဆောင်မှုတွေကိုဖော်ထုတ်တရားမျှတမှုဘက်ကရက်တည်ပြီးတော့အမေရိကန်ပြည်သူတွေကိုအကာအကွယ်ပေးမဲ့အမေရိကန်ဗဒနာဝါဒီသမားလည်းဖြစ်တဲ့ဆိုပြီးတော့ရွေးကောက်ခံသမ္မတထရမ့်ကချီးကျူးရေးသားပါတယ်။ကတ်ပတ်တယ်ဟာထရမ့်ရဲ့ပထမကြိမ်သမ္မတသက်တမ်းကာလအတွင်းကာကွယ်ရေးထောက်လှမ်းရေးနဲ့မျိုးသားလူညွန်းဆိုင်ရာအကြီးဆုံးတာဝန်တွေကိုယူခဲ့ဘူးသူလည်းဖြစ်ပါတယ်။ Washington DC မှာရှိတဲ့ FBI ဌာနချုပ်ကိုပိတ်သိမ်းပစ်ပြီးတော့ဝန်ထမ်းအများပြားကိုထောက်လှမ်းရေးစုအချက်လက်စုဆောင်မှုလုပ်ငန်းမှာမဟုတ်တော့ဘဲနဲ့နိုင်ငံအနှံ့ကရာဇဝတ်မှုတွေကိုနှိမ်နင်းဖို့ဖြန့်ကျက်ထားမယ်ဆိုပြီးတော့ Cash Patel ကကြုံဝါထားပါတယ် FBI ရဲ့လက်ရှိညွှန်ကြားမှု Christopher Wray ကို Trump ကသူ့ရဲ့ပထမသမ္မတတက်တန်းတွင်ခန့်အပ်ခဲ့တာဖြစ်ပြီးတော့2029ခုနှစ်ကြာမှတက်တန်းကုန်မှာဖြစ်ပါတယ်အရင် FBI ညွှန်ကြားမှု James Comey ကို2018ခုနှစ်ကထုတ်ပယ်ပြီးတော့ Wray ကိုခန့်အပ်ခဲ့တာပါဒါကြောင့်မလို့ FBI ညွှန်ကြားမှုကိုအခုအသိခံမယ်ဆိုရင်တော့ညွှန်ကြားမှု Wray ကိုထုတ်ပစ်တာဒါမှမဟုတ် Wray ကနှုတ်ထွက်တာလို့ရမှာဖြစ်ပါတယ် HIV AIDS ရောဂါချင်းချောက်မှုတွေ2030ခုနှစ်မှာအဆုံးသတ်စေဖို့ညီမကျအောင်မြင်ဖို့ဆိုရင်ကမ္ဘာတဝန်းကမိတ်ဖက်အဖွဲ့အစည်းတွေကြားမှာတန်ညီတဲ့လှုပ်ရှားကြဖို့အမေရိကန်နိုင်ငံဝန်ကြီးဘလင်ကန်ကတိုက်တွန်းပါတယ်။ပြီးခဲ့တဲ့၄နှစ်အတွင်းမှာ AIDS ရောဂါကူးစားရေးသမ္မတရဲ့ရေးပေါ်အစီအစဉ်ကနေတဆင့်နိုင်ငံသားရေးဌာနအနေနဲ့အသက်ပေါင်းများစွာကိုကယ်တင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒသမလ၁ရက်နေ့ကြာရောက်တဲ့ကမ္ဘာ AIDS ဒီနေ့နိုင်ငံဝန်ကြီးဘလင်ကန်ထုတ်ပြန်ချက်မှာဖော်ပြပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း55နိုင်ငံမှာလူပေါင်းတန်း100ကျော်ကိုဒီခါမှာလူပေါင်းတန်း20ကျော်ကိုအသက်ကယ်ဆယ်ရေးကုသဆောင်ရွက်မှုတွေထောက်ပံ့ပေးခဲ့တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အခုနိုင်ငံတကာ AIDS နေ့ဟာ HIV AIDS ကြောင့်အသက်ဆုံးရှုံးခဲ့ကြရတဲ့လူပေါင်းတန်း42တန်းကျော်ကိုအမှတ်ရစရာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။2024ခုနှစ်ကမ္ဘာ AIDS နေ့မတိုင်ခင်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတော့ UN AIDS အဖွဲ့ကြီးကနေပြီးတော့အစီအကံသစ်ဆောင်ထုတ်ပြန်ပြီးတော့ AIDS ရောဂါတိုက်ဖျက်ရေးတိုးတက်မှုတွေကိုနှောင့်နှေးစေတဲ့မညီမျှမှုတွေကိုဖြည့်ဆင်းဖို့ကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းထားပါတယ်။ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးရဲ့ကိန်းဂဏန်းတွေအရဆိုရင်တော့2023ခုနှစ်အတွင်းခန့်မှန်းခြေလူဦးရေ 39.6 သန်းဟာ HIV ရောဂါပိုးကူးစက်ခံထားရတယ်လို့ဆိုပါတယ်။အဲ့ဒီထဲလူဦးရေ 9.3 သန်းဟာမဖြစ်မနေလိုအပ်တဲ့စီးပွားများကြဘူးလို့လည်းဖော်ပြထားပါတယ်။ကမ္ဘာတဝန်းပလတ်စတစ်ညင်ညမ်းမှုတွေကိုအဆုံးသတ်ရေးနိုင်ငံတကာသဘောတူညီချက်ရဖို့တောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာညှိနှိုင်းဆွေးနွေးနေကြရာမှာသဘောတူညီချက်မရဘဲပြတ်သွားခဲ့ပါတယ်။နိုင်ငံပေါင်း100ကျော်ကပလတ်စတစ်ထုတ်လုပ်မှုကိုဖျောက်လျှော့ချဖျက်တောက်ဖို့လှူလာကြပေမဲ့ရေနံထုတ်တဲ့နိုင်ငံတချို့ကပလတ်စတစ်ဆွန့်ပစ်မှုကိုကိစ္စကိုပဲအဓိကပြင်ဆင်ဆောင်ရွက်လုပ်ကြပါတယ်။ဘူဆန်မှာကျင်းပတဲ့၅ကြိမ်မြောက်နိုင်ငံစုံညှိနှိုင်းရေးကော်မတီအစည်းအဝေးကနေနိုင်ငံတွေအားလုံးမဖြစ်မနေလိုက်နိုင်ရမယ့်နိုင်ငံတကာသဘောတူညီချက်ရဖို့ကြိုးပမ်းနေကြတာဖြစ်ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ပါအခြေခံချက်တွေပေါ်နိုင်ငံတွေကြားကိုးလန့်နေတာမို့လို့အဓိကအရေးပါတဲ့အချက်တွေအတွက်နောက်စည်းဝေးမှာဆက်ဆွေးနွေးဖို့လက်ရှိညှိနှိုင်းမှုကိုရှုဆိုင်ခဲ့ကြရပါတယ်။အဓိကကိုးလန့်နေတဲ့အချက်တွေထဲမှာတော့ plastic ထုတ်လို့ရေးဓာတ်ပစ္စည်းစိုးရိမ်မှုနဲ့ plastic ထုတ်ကုန်တွေကိုစီမံမှုသဘောတူညီချက်ကိုအကောင့်ထည့်ဖော်ရမှာဖွံ့ဖြိုးဆဲတိုင်းပြည်တွေကိုငွေကြေးထောက်ပံ့မှုကိစ္စရပ်တွေပါပါတယ်။နိုင်ငံပေါင်း100ကျော်လက်ခံပါဝင်တဲ့ပနမနိုင်ငံရဲ့အစုပြုချက်မှာတော့ကမ္ဘာတဝန်းပလတ်စတစ်ထုတ်လုပ်မှုလျှော့ချဖို့ဆိုတာပါဝင်ပေမယ့်နောက်ထပ်အစုပြုချက်တစ်ခုမှာတော့ပလတ်စတစ်ထုတ်လုပ်မှုလျှော့ချရေးကိုဖယ်ထုတ်ထားပါတယ်။ Saudi Arabia နိုင်ငံလိုမျိုးရေနံဓာတ်ရုထုတ်လုပ်တဲ့ဒီနိုင်ငံတချို့ကတော့ပလတ်စတစ်ထုတ်ကုန်လျှော့ချရေးကျူးပတ်မှုကိုအပြင်းထန်ဆန့်ကျင်ကြပါတယ်ခင်ဗျာ
။တင်းနေကိုကုသညူကိုပြောပြခဲ့တာပါ။ဆလဘီနိုင်ငံတကာသတင်းဆောင်ပါနှစ်ပုဒ်ကိုတင်ပြချင်ပါတယ်။အမေရိကန်နိုင်ငံတက္ကသိုလ်ပြည်နယ်အထောက်ထားလက်မှတ်တစ်စုံတရားမရှိဘဲဒါမှမဟုတ်အုတ်ထိန်သူမှာပါပဲမက္ကဆီကိုဘက်ကနေအမေရိကန်တဲကိုအသက်18နှစ်အောက်ကလေးတွေဝင်ရောက်လာရမှာအဓိကနေရာတစ်ခုဖြစ်နေပါတယ်။ဗစ်တာဟူဂိုကက်စတီလိုတက္ကသိုလ်ပြည်နယ်မက်အလန်ကနေပြပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်
။အမေရိကန်ပြည်ထောင်စုကိုဝင်ရောက်ဖို့အတွက်ရှောက်ခဲ့ရတဲ့ခီးချန်းကတော့ NDA အပြည့်နဲ့တုံလို့ခြောက်ချပွဲပါကလင်းငယ်တွေအတွက်ဆိုရင်တော့ပိုးပြီးတော့တောင်ကျန်တဲ့ခက်ခဲမှာပါဒါပေမဲ့လည်း2024ခုနှစ်အတွင်းဒလိုစုခင်းလန်းကိုမိဘတွေမပါဘဲရှောက်ခဲ့တဲ့အသက်မပြည့်သေးသူအရေးအတွက်တသိန်းတသောင်းကျော်ရှိခဲ့ပြီးတော့သူတို့ကိုခုအခါအမေရိကန်နယ်စပ်လုံခြုံရေးတပ်ဖွဲ့ဝင်တွေကထိန်းသိမ်းဆောက်ရှောက်ထားပါတယ်
Los agentes aseguran que
atama pye de de ri atwe chama yi sit sei pe ba de kuda pe bo lo yin le kuda pe ba de ai naw ma ro sit sei ye thana go po saung pe ba de
tin tin shao shao tha du to wet jaw ha taung mai texas pi ne go phyet pi do win yaw la du ri ba duriya a mya song ga arizona phyet pi tatya ga ro california pi ne ba
Tristemente aquí en el
Rio Grande Valley မှာအသက်မပြည့်သူတော်တော်များများလူကြီးတွေမပါဘဲနဲ့ဝင်လာတာကစိတ်မကောင်းစရာတွေ့ရပါတယ်
။မိဘတွေမပါဘဲအမေရိကန်ပြည်ထောင်စုထဲဝင်ရောက်ဖို့ကြိုးပမ်းသူအရေအတွက်ဒီနေ့ထက်ရော့ချသွားပေမဲ့စိုးရင်စရာကောင်းစေအခြေအနေပါ။လန်ခီတခြားအုပ်ကလေးတွေအတွက်အင်မတန်အန္တရာယ်များလွန်းတာပါ။
Yo sé que hay mucha
ခက်ခဲမျိုးစုံရှိမှာကိုနားလည်ပါတယ်။ဒါပေမဲ့ကလေးတွေကိုတော့မစွန့်ပြစ်သင့်ပါဘူး။ကိုယ်ရင်သွေးကိုမစွန့်ပြစ်ကြပါနဲ့
။ဒါပေမဲ့လေအမေရိကမှာရောက်နေကြတဲ့မိဘတွေကသူတို့နေရင်တိုက်ပြီးမှကြံခဲ့တဲ့ကလေးတွေကိုလှမ်းခေါ်တာအပြင်တချို့ကလည်းမမြင်နိုင်တဲ့အကြောင်းတရားတွေကြောင့်အမေရိကလာရလမ်းမှာတကွဲတပြားစီဖြစ်ကုန်ကြတာတွေလည်းရှိပါတယ်
။ Ese puede imaginar un
ချစ်ပြောင်းဝင်ရောက်သူမိသားစုလူရခံရတယ်ဆိုကြပါစို့။လက်ထဲမှာပတ်ဆက်တပြားမှမရှိတော့တဲ့အခါနေဆက်နားမှာပဲနေဖို့သူတို့ကသုံးဖြတ်ကြပါတယ်
။အဲ့ဒီအချိန်ရောက်ပြီဆိုရင်တော့အန်ဒီရများတဲ့ဂျာမာပဲမိဘတွေကကလေးတွေကိုသူတို့ဘာသာနေဆက်ဖြတ်ကျော်ဝေရောက်ခိုင်းပါတော့တယ်။အန်ဒီရကတော့စောင့်ကြနေတာပါ။အော်တိုဘာလကုန်ပိုင်းအတွင်းလူကုန်ကူးသူတွေဆွန့်ပစ်ခဲ့တဲ့ကလေးတွေကို Rio Grande မြစ်ထဲကနေနေဆက်လုံခြုံရေးတွေကတင်ခဲ့ရပါတယ်
။ No se riesguen que mejor
အန်ဒီရလည်းမခေါ်ပါနဲ့အမေရိကန်ပြည်တော်စုကိုဝင်နိုင်ဖို့အတွက် One App ကနေပြီးတော့တရားဝင်လျှောက်ကြပါ
။ရွှေပြောင်းဝင်ရောက်သူအားလုံးအမေရိကန်ပြည်တော်စုရဲ့ဝင်ရောက်ခွင့်ရတာတော့မဟုတ်ပါဘူး။ဒါပေမဲ့လည်းအကြမ်းဖက်ရာဇဝတ်မှုတွေပေါ်ဆင်းရဲရင်းနဲ့လာတဲ့နေရင်းတိုက်ပြီးမှထက်ပိုကောင်းမွန်တဲ့ဘဝကိုရှာဖွေဖို့အန်ဒီရအသွေးအသွေးကိုရင်ဆိုင်ပြီးတော့အခုလိုခရီးချမ်းနှင်နေကြတာပါခင်ဗျာ
။ကိုအောင်တင်ပြခဲ့တာပါ။အခုဆက်ပြီးနည်းပညာသတင်းဆောင်ပါကိုတင်ပြပါမယ်။ပေါ်တူဂီနိုင်ငံလစ်ပွန်မြို့မှာကျင်းပတဲ့ပေါ်တူဂီ web summit နည်းပညာဆိုင်ရာဆွေးနွေးပွဲမှာမိတ်ဆက်ပြသထားတဲ့တောက်ဆုံပေါ်နည်းပညာတွေတဲ့ကငွေချင်းလိုစကားစမြည်ပြောပေါ်ရတဲ့ AI ဉာဏ်ရည်ထုဆက်ရုပ်လေးနဲ့ပေါ်ဝင်ပါတယ်။ဒီကြောင့် AB သတင်းဆောင်ပါကိုအခြေခံပြီးအလေးမကပြောပြပေးပါမယ်။
ပေါ်တူဂီနိုင်ငံလစ်ဘန်မြို့မှာနေ့စဉ်ကျင်းပမည်ဖြစ်တဲ့ Web Summit ဒီပညာဆိုင်ရာပြပွဲဟာကမ္ဘာတဝန်းကထောက်ပေါင်းများစွာသောလူတွေကိုနောက်ဆုံးပေါ်ဒီပညာဆိုင်ရာဆွေးနွေးပွဲတွေနဲ့ပြပွဲတွေကိုတက်ရောက်ဖို့နောက်ဆုံးဦးတည်ထွင်လုပ်ငန်းသစ်တွေမိတ်ဆက်ဖို့ဒီပွဲကဆွေးဆောင်ရရှိပါတယ်။ထောင်နဲ့ချီတဲ့ဒီပညာဆိုင်ရာတွေ့ဆုံပွဲအသစ်တွေကိုလည်းစတင်လှုပ်ဆောင်နေပြီးတော့ဒီလိုလာရောက်သူတွေဟာလည်းအသည့်အကျွမ်းမိတ်ဆွေအသစ်တွေကိုရှာတွေ့နိုင်စေပါတယ်။ပြည်သက်ကမ္ဘာကြီးဖြစ်တဲ့ Shift 89ကပြတ်တမိတ်ဆက်ပေးတဲ့ AI ရဲ့ YouTube AR နည်းပညာကလုံအားဆိုင်ရာအခက်ခံတာတွေအတွက်လေ့ကျင့်ပေးဖို့အထောက်အကူဖြစ်စေပါတယ်
။ So we have a contract for example with the French Air Force and what is critical for them is to have
ကျွန်တော်တို့မှာပြည်သက်လေတပ်နဲ့သဘောတူထားတာရှိပါတယ်။သူတို့အတွက်အရေးကြီးတာကပြန်တန်းဖို့အသင့်ဖြစ်နေတဲ့လေယာဉ်တွေ drone တွေရှိဖို့ပါဒါကအရေးကြီးတယ်လေဒါကြောင့်ပြုပြင်ထိန်းသိမ်းမှုအပိုင်းမှာသူတို့ရဲ့လူတွေကိုလေ့ကျင့်သင်ကြားပေးဖို့နဲ့ပြုပြင်ထိန်းသိမ်းနိုင်တဲ့စွမ်းဆောင်ရည်ကိုမြှင့်တင်ပေးဖို့ကျွန်တော်တို့ရဲ့ AI ဉာဏ်ရည်ထုနည်းပညာတွေကိုအသုံးပြုရပါတယ်
Naval Robotics Company ကတော့တကယ်ကားစပီပြောပေါ်ရမယ် AI ရည်ရည်တူဆက်ရုပ်ကိုပြပွဲမှာမိတ်ဆက်ပြသထားပါတယ်ဒီလိုပေါ်ရွေတဲ့ဆက်ရုပ်လေးကအပြတ်အလန်ဆက်သွယ်စကားပြောဖို့အတွက်လက်ဟန်ချီရန်နဲ့ပြောဆိုနိုင်သလိုနှုတ်နဲ့လည်းစကားပြောနိုင်စွမ်းရှိပါတယ်ဒီလိုဆက်ရုပ်နဲ့တကယ်ချင်းလို့စကားပြောတော့ကမှတ်ဉာဏ်ချွေရင်းနေတဲ့လူလာတွေရဲ့မှတ်ဉာဏ်စွမ်းရည်ကိုတိုးတက်စေဖို့နဲ့သူတို့ကျန်းမာရေးကောင်းဖို့စီဖို့ရည်ရွယ်တာပ
ါ This is a social robot means he should provide support social work
ဒီစကားပြောပြီးတဲ့ဆက်ရုပ်ကလူမှုဆက်ဆံရေးလုပ်ငန်းတွေမှာအထောက်အကူဖြစ်စေပါတယ်လူမှုဆက်ဆံရေးဆိုတာကပြောဆိုဆက်ဆံတာပါနှုတ်နဲ့ရောကိုယ်ဟန်အမူအရာနဲ့ပါဒီဆက်ရုပ်ကအကုန်စကားပြောတတ်ပါတယ်ဥပမာဆိုရင်တကြီးရွယ်ကိုစောင့်ရှောက်ရေးစင်တာတွေမှာတကြီးရွယ်တွေနဲ့စကားစမြည်ပြောပြီးတော့စိတ်ပိုင်းဆိုင်ရာအသိဉာဏ်တွေကိုပြန်နိုးကြားပေးတာလိုမျိုးပေါ့ဆိုတော့မှတ်ဉာဏ်ချွေးရင်းတာတွေစိတ်ဓာတ်ကြတာတွေနဲ့စိုးရင်ပူပန်တာတွေကိုကူတာပေးနိုင်ပါလား
စကားပြောဖို့လုပ်ပြီးတဲ့ဆက်ရုပ်ကလူတွေရဲ့မျက်နှာအမူအရာကိုထောက်လန်းနိုင်ပြီးတော့သိလျော်တဲ့စိတ်ခံစားချက်နဲ့ပြန်ပြီးတော့တုံ့ပြန်စကားပြောတတ်တယ်လို့ဒူဆက်ကပြောပါတယ်
We have several networks running on the robot for
recognition of faces ဒါကဘယ်သူလဲဆိုတော့မှတ်မိနိုင်စေဖို့ဒီဆက်ရုပ်မှာအခန်းကဏ္ဍအများကြီးထည့်သွင်းထားပါတယ်ဒီစကားပြောဆက်ရုပ်မှာကထိရောက်ပြီးတော့တခြားသူရဲ့ခံစားချက်ကိုနားလေဝင်မြနိုင်တဲ့စွမ်းရည်ကိုဖန်တီးပေါင်းဆက်ထားပါ
ဒီဒီပြာဆိုင်ရာဆွေးနွေးပွဲကိုနိုင်ငံပေါင်း153နိုင်ငံကလူဦးရေ 9,000 ကျော်တက်ရောက်ခဲ့ပါတယ်။ဂုဏ်ပြုပေါင်းကတော့3050နဲ့ရေးသူညွန့်တဲ့အရေးအတွက်က1060ကျော်နဲ့ကြာပွဲမှာမိတ်ဆက်စကားပြောသူပေါင်းက953ဦးလာရောက်ခဲ့ကြပြီးတော့ဒီဒီမီဒီယာပေါင်း1,500ဌာနကလည်းလာရောက်ခဲ့ကြတာပါ။စုံဦးတီထွေသူ44ရာခိုင်နှုန်းကျော်ကအမျိုးသမီးတွေဖြစ်ပြီးတော့အခုချိန်ထိဒါဟာအမြင့်ဆုံးဖြစ်ပါတယ်။တက်ရောက်လာသူအမျိုးသမီးအရေအတွက်က42ရာခိုင်နှုန်းနဲ့မိတ်ဆက်စကားပြောသူပေါင်းက38ရာခိုင်နှုန်းရှိပါတယ်။ဒီပြပွဲကိုပေါ်တူဂီနိုင်ငံမှာ2016ခုနှစ်တည်းကကျင်းပခဲ့တာဖြစ်ပြီးဒီနှစ်ပြပွဲကိုတော့နိုဝင်ဘာလ14ရက်နေ့အထိကျင်းပခဲ့တာဖြစ်ပါရဲ့ရှင်။ကျေးဇူးလေးပါပါ
။အခုတော့ပတ်စဲအစည်းအဝေးတွေကိုဒီမိုကရေစီဆွေးနွေးခန်းနဲ့စပါမယ်။မြန်မာစစ်ကောင်းဆောင်တွေရဲ့ပေါ် ICC နိုင်ငံကရာဇဝတ်ခုံရုံးကဖမ်းဝရထုတ်ဖို့ရှေ့တကြောင်ကရင်ခန်းရဲ့ကြိုးပမ်းချက်ကိုစစ်ကောင်စီကကန့်ကွက်ခဲ့ပေမဲ့ပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့မြန်မာစစ်ဘုတ်ချုပ်တွေအတွက်နိုင်ငံတကာဥပဒေနဲ့ညီအရေးယူတဲ့တရားပြတ်တမ်းမှုလမ်းကြောင်းအဖြစ် NUG အစိုးရနဲ့ရိုဟင်ဂျာဖွဲ့စည်းတွေကအထူးကြိုးဆိုခဲ့ကြပါတယ်။မဟင်ဂျင်နိုင်ငံဒီမိုကရေစီရေးအစီအစဉ်မှာအခုလိုစူးစီးတင်ဆက်ထားပါတယ်။
After an extensive investigation and careful review of the evidence collected, my office has concluded that there are reasonable grounds to believe that Senior General and Acting President Min Aung Hlaing, Commander-in-Chief of the Myanmar Defence Services, bears criminal responsibility.For the crimes against
him, the attack on the Tariq group has been carried out with precision.မြန်မာနိုင်ငံရဲ့ယာယီသမရတမရကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိတယ်လို့ယုံကြည်ဖို့ကြိုးကြောင်းစီလျော်တဲ့အထောက်အထားတွေရှိနေကြောင်းကျွန်တော်ယုံကကောက်ချက်ချလိုက်ပါတယ်။2018ခုနှစ်ဩဂုတ်လ25ရက်နေ့ကနေဒီဇင်ဘာလ31ရက်အတွင်းမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာပေါ်ပေါက်ခဲ့တဲ့ဖြစ်ရပ်တွေမှာရိုဟင်ဂျာတွေကိုနေရက်ကနေအတင်းကျပ်မောင်းထုတ်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတို့ကိုကျူးလွန်ခဲ့တာဖြစ်ပါတယ်။အခုလိုမြန်မာအစိုးရအစ်မြင့်အရာရှိတအုပ်ကိုဖမ်းဝရမ်းထုတ်ဖို့ကျွန်တော်ယုံရဲ့လျှောက်ထားချက်ဟာပထမဆုံးဖြစ်ပါတယ်။နောက်ထပ်လည်းလာဖို့ရှိပါတယ်လို့ ICC ရှေ့နေချုပ်ကပြောသွားတာပါ။ဒါဟာမြန်မာနိုင်ငံတပိုင်းချောင်းမှာပြစ်ဒဏ်ကင်းလွတ်ခွင့်ရနေတဲ့စစ်ကောင်းဆောင်အဆက်ဆက်အတွက်ပထမဆုံးချိန်နိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့နောက်တစ်ဆင့်တက်လှမ်းနိုင်တဲ့သတင်းကောင်းဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က VOE ကိုပြောပါရယ်
။ဒါတော့ဟိုတိအချက်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ပေါ့နော်မြန်မာနိုင်ငံရဲ့တမိုင်းကြောင်အာနာသိန်းနဲ့ဖြစ်စဉ်တိုင်းစစ်ကောင်းဆောင်တွေရဲ့အဆက်ဆက်ကိုကြည့်မယ်ဆိုလို့ရှိရင်အကုန်လုံးကတတရရနဲ့အစာပိုင်းမှာတော့ဟလာဆန္ဒပြကြတယ်ထုံလှန်ကြတယ်လက်နက်ကင်ထုံလှန်ရေးရောလူစုလှုပ်ရှားမှုရောတမျိုးတွေတောက်လျှောက်ဖြစ်ခဲ့တာပေါ့လေဒါထားပါတော့62ကစလို့ပြီးရင်ကြာကြီးအုပ်ချုပ်သွားပြီးရင်တတရာနဲ့ပြန်ထွက်သွားပြောချင်တာကဘာမှအပြစ်ပေးအရေးယူမှုသူတို့ကျူးလွန်ခဲ့တဲ့တိုင်းပြည်ပေါ်မှာလူမှုအပေါ်မှာလူသားမျိုးနွယ်ပေါ်မှာကျူးလွန်ခဲ့တဲ့ပြစ်မှုတွေတွေဘယ်တော့မှအရေးယူခံခဲ့ရတာမရှိဘဲနဲ့တတရာထွက်သွားတာပေါ့နော်ဆိုတော့ထွက်သွားကိုရနေခြင်းကဘာလို့ဖြစ်စီလဲဆိုတော့သူတို့ကကင်းလွတ်ခွင့်ရပြစ်ဒဏ်ကင်းလွတ်ခွင့်အမြဲတမ်းရခဲ့တယ်ဘာမှပြီးမှာဒီစစ်အာဏာရှင်နေရပေါ့နော်ဆိုတော့ဒီချိန်ကတော့ခုနကဒီလိုဝန်ထမ်းထုတ်ခံရတာတော့ကာကွယ်ဦးစီးချုပ်တယောက်အနေနဲ့ရောဟဲ့လားအာဏာသိမ်းစစ်ကောင်းဆောင်အဆက်ဆက်ရဲ့တမိုင်းကောင်ပြန်ကြည့်ရင်ရောဒါကတော့ပထမဆုံးဖြစ်တယ်ပေါ့နော်ဆိုတော့ဒါကဒီပင်လင်းရင်အခုဒီຫນွေဦးတော်နိုင်ရေးဒီဘက်27ရာစုမှာဒီလိုမျိုးကျူးလွန်မှုတွေကိုလုပ်မယ်ဆိုလို့ရှိရင်ဘယ်သူမှတော့ပြစ်ဒဏ်ကင်းလွတ်ခွင့်မရဘူးပေါ့နော်အဲတရားမျှတမှုကိုပြန်လဲပေါ်ဆောင်ဖို့လို့တာဝန်ယူမှုတာဝန်ခံမှုရှိရမယ်ဆိုတဲ့သတင်းစကားကိုတော့ပထမအစ်စ်ပေးတယ်လို့ကျွန်မဒီလိုယူဆတယ်အဲဒါကတော့ဒီပင်လျင်ပဲဟိုတမိုင်းတောင်းနဲ့ချီတဲ့အဲထူးခြားမှုတစ်ခုလို့တော့ကျွန်မတို့ပြောလို့ရတယ်ခုနနောက်ဆက်တွဲဘယ်လောက်ထိတကယ်ဘယ်အချိန်ဘယ်လောက်ကြာမလဲအဲဒါကဘယ်လို implement လုပ်မယ်ဆိုတာကနောက်တစ်ပိုင်းပေါ့နော်သို့တော့ဒီလိုမျိုးဝရမ်းထုတ်ခံရတာကတော့မြန်မာပြည်ရဲ့ကာကွယ်ဦးစီးချုပ်တွေတမိုင်းမှာဒါပထမဆုံးလို့ပြောလို့ကြပါတယ
်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကို ICC ခုံရုံးကဆွဲဆိုထားတဲ့အမှုတွေဟာအာဏာမသိမ်းခင်ကဖြစ်ပေမဲ့အခုအာဏာသိမ်းပြီးနောက်ပိုင်းကျူးလွန်မှုတွေမှာလည်း သူဟာတာဝန်အရှိဆုံးဖြစ်နေတဲ့အတွက် ICC ခုံရုံးကဖမ်းဝရမ်းထုတ်ဖို့ကြိုးပမ်းမှုတွေဟာအကျိုးသက်ရောက်မှုရှိနေကြောင်း NUG နိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်ကသုံးသပ်ပါတယ်
။ကြည့်နေတာပေါ့နောက်ဆက်တယ်ဘာဖြစ်လို့လဲဆိုတော့အရင်2019ကလည်းဒီကာကွယ်ဦးစီးချုပ်ရဲ့ချိန်ကွန်မန်းအောက်မှာပဲရှိတဲ့တက်တရားကျူးလွန်တာပဲဖြစ်တယ်။အခုအာနာသိမ့်လိုက်တော့လဲဒီပုဂ္ဂိုလ်ပဲဆိုတော့အခုလည်းသူပဲပေါ့နော်။ဆိုတော့ဒီ continuity ကဒါအမှုတိဆောက်တဲ့နေရာမှာအမတန်မှတော့ဟိုပေါ့နော် relevancy ရှိတယ်လို့တော့မြင်ရတာပေါ့ဒါကြောင့်မို့လို့လည်းပဲအဲအခုလိုမျိုးဒါ power run ထုတ်ဖို့လို့ခွင့်တောင်းခံတယ်ဆိုကြတဲ့ကောင်ကတေချာအမှုတိဆောက်ပြီးသွားပြီအဲခိုင်လုံနဲ့အသက်တွေလည်းရှိလို့မို့လို့ဒါဒီလိုမျိုးဆောင်ရွက်နိုင်တယ်လို့ကျွန်တော်တို့ပြောလို့ရပါတယ
်အခုလို ICC ရှေ့နေချုပ်က power run ထုတ်ဖို့ရှောက်ထားချက်ဟာရိုဟင်ဂျာတွေတွေ့တာမကပဲမြန်မာပြည်သူတွေအပေါ်နှိမ့်ပန်းနှိမ့်ဆက်နေတဲ့အာဏာသိမ်းစစ်ကောင်ဆောင်ပို့ချုပ်မှုကြီးမေးအောင်လိုင်းကိုအရေးယူအပြစ်ပေးနိုင်ရေးတရားမျှတမှုလမ်းကြောင်းကိုရောက်နေပြီဖြစ်တယ်ဆိုတာထင်ရှားကြောင်းဗြိတိတ်ခြေဆိုင်မြန်မာရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးထွန်းခင်က VOE ကိုပြောပါတယ
် ICC ဆိုတဲ့ International Criminal Court နိုင်ငံတကာရာဇဝတ်မှုခုံရုံးကနေ power run ထုတ်တဲ့ဟာကတခါမှလည်းမဖြစ်ခဲ့ဘူးကျွန်တော်တို့နိုင်ငံမှာကျွန်တော်တို့နိုင်ငံမှာတိုင်းရင်းသားညီကိုတွေဆိုရင်လည်းနှစ်ပေါင်းများစွာမနေဘူးရိုဟင်ဂျာတွေဆိုရင်လူမျိုးတုံးတပ်ဖြတ်မှုတခြားတိုင်းရင်းသားနေပြည်တွေမှာလူသားမျိုးနွယ်အပေါ်မှာရာဇဝတ်မှုတွေကျူးလွန်နေတာဒီစစ်တပ်ကနှစ်ပေါင်းများစွာရှိပြီဘေတုံးကမှဒီလိုဖဲဝရန့်တို့ဖို့ရှောက်လွှာတင်ထားတာဘေတရားရုံးကမှမရှိဘူး ICC အနေနဲ့ဒီလိုရှောက်လွှာတင်ပြီးတော့ဖဲဝရန့်တို့ဖို့ရှောက်ထားတဲ့ဟာကတော်တော်လေးကိုအားရစရာကောင်းတယ်တော်တော်လေးကိုကျင့်တဲ့ဖို့ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နိုင်ငံမှာရိုဟင်ဂျာတွေမကဘူး2021အာဏာသိမ်းပြီးနောက်ပိုင်းမှာအချမ်းပတ်စီကောင်းဆောင်မြောက်လိုင်းကကျွန်တော်နိုင်ငံသူနိုင်ငံသားအလုံးကိုနှိမ့်စီနေအမြရာဇဝတ်မှုတွေကျူးလွန်နေတဲ့ဟာအပေါ်မှာဒါကကျွန်တော်တို့အတွက်တရားမျှတမှုရရေးလမ်းကြောင်းတစ်ခုအပေါ်မှာရှိနေတယ်ဆိုတဲ့ဟာကိုပေါ်လွင်နေပါတယ်ဒါတော်တော်လေးကိုထူးထူးခြားခြားတော်တော်လေးကိုနေပေါင်းများစွာအတွင်းမှာတခါမှမဖြစ်ခဲ့တဲ့ဒီလိုဖန်ဝရံတစ်ခုထုတ်ဖို့ရှောက်လွှာတင်တဲ့ဟာကအမတန်မှအားရကျင်တဲ့ဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတ
ယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးမှာကမ္ဘာလုံးဆိုင်ရာတရားစီရင်ပိုင်ခွင့်နဲ့အညီစစ်ကောင်ဆောင်တွေကိုမြန်မာရိုဟင်ဂျာအဖွဲ့ကိုယ်တိုင်လည်းအမှုဖွင့်တရားစွဲဆိုထားတာပါ။
ဒီမှာကတော့ကျွန်တော်တို့ရဲ့ဘုံရန်သူကတော့အကြံပတ်စစ်ထက်ပါပဲဒီမှာကျွန်တော်တို့တင်ထားတဲ့ဟာမှာလဲဖန်ဝရန်ထုတ်ဖို့ကျွန်တော်တို့အာဂျင်တီးနားရုံးအာဂျင်တီးနားတရားရုံးချုပ်ကနေရှေးနေကလည်းဖန်ဝရန်ထုတ်ဖို့ရှောက်လွှာတင်ထားတယ်အဲ့ဒီထက်မှာဘုံချုပ်မှုကြီးမင်းအောင်လိုင်းဘုံချုပ်ကြီးစိုးဝင်းတို့ပြီးတော့စစ်တပ်ကထိပ်ပိုင်းကောင်းဆောင်9ယောက်လောက်ရှိပါတယ်အဲပြီးတော့နောက်ထပ်လေလာအောင်ပါပါအများကြီးအဲ့လိုကြတော့ဒီနေရာမှာcase အနေနဲ့တော့ကြွားတယ်ဒီမှာ Argentina ICC မှာအခု Power Warrant ကိုရှောက်လွှာတင်ထားတဲ့ဟာကဘာလဲဆိုတော့ဒါက deportation case လို့ခေါ်ပါတယ်ကျွန်တော်နိုင်ငံမှာမြန်မာနိုင်ငံမှာစစ်တပ်ကလူသားမျိုးနွယ်အပေါ်မှာရာဇဝတ်မှုတွေကျူးလွန်တယ်လူမျိုးတုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်အဲ့ဒီဟာတွေကအဲ့ဒီလူတွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်သွားတယ်ဒဏ်ရာတန်ချက်တွေနဲ့ပြီးတော့တနတ်ဒံယာတွေဒံယာပေါ့မျိုးစုံနဲ့ပေါ့နော်ဒီလူရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်သွားတော့ deportation ပေါ့နော်ဒီဘက်မှာရဲရဲဆက်ဆက်အကြံပေးစစ်တပ်ကစတပ်ဖြတ်မှုမျိုးစုံလုပ်ပြီးတော့တစ်ဖက်မှာဟိုဘက်ကိုမောင်းထုတ်လိုက်တယ်မောင်းထုတ်လိုက်ပြီးတော့သူတို့ရောက်ရတဲ့နိုင်ငံကဘင်္ဂလားဒေ့ရှ်နိုင်ငံက ICC ရဲ့ signatory ဖြစ်တယ် ICC မှာလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်အဲ့ဒါကြောင့်ဒါကိုပထမဆုံးဖာတူဘန်ဆိုတာကအရင်တော့ကပေါ့နော်ICC ရဲ့ချင်းနေချုပ်ကဒီဟာကိုအဲ့လို angle ကနေစဉ်းစားပြီးတော့ဒီအမှုကိုဆွဲချက်ထင်တာဖြစ်တယ်အဲ့ဒီအတွက်ကြောင့်အဲ့ဒါကတကယ်တဲ့ဘင်္ဂလားဒေ့ရှ်ကနေ ICC ထိုးထားတော့တဲ့ဘင်္ဂလားဒေ့ရှ်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်က ICC ကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်တဲ့အတွက်ဘင်္ဂလားဒေ့ရှ်ကနေဒီအမှုကိုလုပ်တာဖြစ်တယ်။ဒါပေမဲ့ကျွန်တော်တို့ Universal Jurisdiction Argentina မှာကြတော့ကျွန်တော်တို့နိုင်ငံမှာကျွန်တော်တို့ရိုဟင်ဂျာတွေကိုအကြံပေးစစ်တပ်ကရဲရဲဆက်ဆက်တပ်ဖြတ်ပြီးတော့စီလူသားမျိုးတွေအပေါ်မှာရာဇဝတ်မှုတွေကျူးလွန်တဲ့ထောင်ပေါင်းများစွာသောရိုဟင်ဂျာတွေကိုတပ်ဖြတ်တယ်။ဒီလိုကျမ်း ဆိုးဝါးလာတဲ့ရာဇဝဲမှုတွေကိုကျူးလွန်တဲ့နိုင်ငံတနိုင်ငံမှာနိုင်ငံတနိုင်ငံမှာအဲ့လိုရရဆက်ဆက်ရာဇဝဲမှုတွေဆိုးဝါးတဲ့ရာဇဝဲမှုတွေကျူးလွန်ခဲ့တယ်ဆိုတော့အဲ့လိုနိုင်ငံတနိုင်ငံမှာအဲ့လိုလုပ်ပြီဆိုရင်တခြားနိုင်ငံတနိုင်ငံမှာအမှုဖွင့်လို့ရတယ်အဲ့လိုအနေနဲ့ကျွန်တော်တို့အနေနဲ့အာဂျင်တီးနားမှာဒါကအမှုဖွင့်ပြီးတော့ under universal jurisdiction case အောက်မှာပေါ့နော်အဲ့လိုနိုင်ငံတနိုင်ငံမှာကျွန်တော်တို့အဲ့လိုလုပ်အမှုဆွဲလို့ရတယ်အဲ့ဒါကြောင့်အဲ့ဒီအာဂျင်တီးနားမှာကျွန်တော်တို့တရားဆွဲနေဖြစ်တယ
် ICC ရှေ့နေကျုံရဲ့ရှောက်ထားချက်ဟာရိုဟင်ဂျာတွေအတွက်တာမကဆက်အာနာတိန်းထောက်ကိုစန့်ကျင်နေတဲ့မြန်မာပြည်သူတွေအတွက်သတင်းကောင်းတစ်ခုပဲလို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဟောင်းအာဂျင်တီးနားလူခွင့်ရေးရှေ့နေသောမတ်စ်ကွန်တာနာကလည်း VOE ကိုပြောပါတယ်တစ်ဖက်မှာလည်း ICC ဖမ်းဝရမ်းထုတ်ထားတဲ့ရုရှား-အစ္စရေးခေါင်းဆောင်တွေအပေါ်မှာအကျိုးသက်ရောက်မှုဘာမှမဖြစ်ဘူးလို့ထင်ရပေမဲ့ ICC ခုံရုံးရဲ့ပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံပေါင်းများစွာရှိနေတယ်ဆိုတဲ့ချက်ကိုကွန်တာနာကအခုလိုတတိပေးသွားပါတယ
် Yes we should not deny thatThere has been recently like
an opposition to the ICC. နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုစန့်ကျင်မှုတွေတိုးလာတာကိုကျွန်တော်တို့တွေ့မြင်ရမှာပါ။အထူးသဖြင့်အမေရိကန်နဲ့အခြားနိုင်ငံတွေဖြစ်ပါတယ်။ဒါကလည်းလက်တွေ့ကမ္ဘာမှာရင်ဆိုင်နေရတဲ့ဖြစ်ရပ်မှန်တွေပါ။ဒါပေမဲ့လည်း ICC ခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ရောမဥပဒေရှိနေပြီးနိုင်ငံတွေအနေနဲ့ဒါကိုလေးစားလိုက်နာဖို့တာဝန်ရှိနေတဲ့အချက်ဟာအရေးကြီးပါတယ်။အဲ့ဒီအထဲမှာစွဲချက်တင်ခံထားရတဲ့မြန်မာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေလူမျိုးဖြစ်ရတွေဟာတရားမျှတမှုရရှိရေးပံ့ပိုးကူညီပေးဖို့အချက်ပါဝင်နေပါတယ်။2019ခုနှစ်ကအဖြစ်ပြက်တွေဘလောက်ဆိုးရသလဲဆိုတာကို ICC ရှေ့နေချုပ်ကအတိအမှတ်ပြုပြီးတော့ဖမ်းမရမ်းထုတ်ပေးဖို့ရှောက်ထားချက်ဟာအလွန်အရေးကြီးပါတယ်။တရားမျှတမှုရဖို့အချိန်ရှည်ကြပြီးစိန်ခေါ်မှုအခက်အခဲတွေရှိနေပေမဲ့လူသားစုအပေါ်ရာဇဝတ်ကျူးလွန်တဲ့မြန်မာစစ်တပ်လိုကမ္ဘာတဝန်းမှာပြစ်မှုကျူးလွန်သူတွေအားလုံးကိုရက်ဆက်ကြမ်းကြုတ်မှုဖြစ်ရဆိုးကိုကြုံတွေ့ခဲ့ရသူတွေအတွက်အရေးပါတဲ့သတင်းစကားကတော့လန်ခီမိမပင်ခက်ခဲစေကမှုတရားမျှတမှုရရှိနိုင်တယ်ဆိုတဲ့သတိပေးချက်ဖြစ်ပါတယ
်။ So what are the practical challenges?
ဒါဆိုရင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကို ICC ကဖမ်းဝရမ်းထုတ်ဖို့ပေါ့နော်။ဒါမှမဟုတ်လည်းဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင်လက်တွေ့မှာစိန်ခေါ်မှုတွေရောဘာရရှိမလဲရှင့်။
Well, you first have those countries that did not recognize the jurisdiction.
အဓိကစိန်ခေါ်မှုကတော့ ICC ရဲ့တရားစီရင်ပိုင်ခွင့်ကိုအတိအမှတ်မပြုတဲ့အမေရိကန်၊တရုတ်နဲ့ရုရှားတို့လိုအားကြီးနိုင်ငံတွေရှိနေတာပါ။အဲ့ဒီအတွက် ICC ရဲ့ဥပဒေပြဋ္ဌာန်းချက်တွေကိုရှုပ်ထွေးစေပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရာဇဝတ်မှုဥပဒေနဲ့ ICC ရဲ့အခြေခံမှုတွေကိုလိုက်နာကျင့်သုံးနေတဲ့နိုင်ငံပေါင်းများစွာရှိနေပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပေါ်ဆွဲချက်တင်ထားတဲ့ရာဇဝတ်မှုတွေတဲမှာရွေးညာရီအပေါ်လူမျိုးတုံးတက်ဖြတ်မှုလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုနေရက်ကနေအတင်းအကျပ်မောင်းထုတ်မှုနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုတပ်တွေအထောက်အထားအခိုင်အလုံနဲ့စုဆောင်းမှတ်တမ်းတင်ထားတာဖြစ်ပါတယ်။အဲ့တော့တမိုင်းကြောင်းအရာကြည့်ရင် ICC ဖမ်းဝရမ်းထုတ်ခံထားသူတွေဖမ်းဆီးခံခဲ့ရတာတွေရှိပါတယ်။ဥပမာအဖြစ်1990ပြည်လွန်နှစ်တွေတုန်းကချီလီအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေဟာအာနာအရှိန်ဝါကြီးမားခဲ့ပေမဲ့ဗြိတိန်မှာဖမ်းဆီးခံခဲ့ရပါတယ်။အလားတူပဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC ကဖမ်းဝရမ်းထုတ်ခဲ့မယ်ဆိုရင် ICC ခုံရုံးပြဋ္ဌာန်းချက်တွေကိုလိုက်နာတဲ့နိုင်ငံတွေကိုခီးသွားမယ်ဆိုရင်အရေးယူခံရနိုင်ပါတယ်။ဒီအတွက်စိန်ခေါ်မှုအခက်အခဲတွေရှိနေတယ်ဆိုပေမဲ့ရာဇဝတ်ကျူးလွန်သူတွေဟာတစ်နေ့တစ်ချိန်မှာသူတို့ကျူးလွန်ခဲ့တာတွေအပေါ်တာဝန်ခံမှုကိုရင်ဆိုင်ရမယ်ဆိုတာအထင်ရှားပေါ်လွင်နေပါတယ်။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်တွေကိုလိုင်းတိုမီတာထုတ်လွှင့်မှုဖြင့်ကျို့ရုပ်ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာနောက်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook စာမျက်နှာတွေမှာလည်းနိုင်စင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနိုင်စင်ခြင်းနဲ့ဆိုရင်တော့ VOA Radio ညပိုင်းစီစဉ်ကိုရေဒီယိုနဲ့ဖမ်းယူနိုင်နိုင်တာပါ။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီထိအဲ့ဒီမီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနိုင်တာပါ။ VOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။အခုတော့ကမ္ဘာမြတ်မီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါ။ဒီပတ်မှာအလုပ်လုပ်နေကြတဲ့သူတွေကိုစစ်မှုထမ်းဥပဒေအရစစ်မှုထမ်းဖို့ပြည်တွင်းကိုပြန်ခေါ်ပေးရမယ်လို့အလုပ်ရှင်အလုပ်သမားအလုပ်ကိုင်ရှာဖွေရေးကုမ္ပဏီတွေချုပ်ဆိုတဲ့စာချုပ်မှာထည့်ဖို့စစ်ကောင်စီကတုံ့နော်ပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံကိုအရေးယူမယ်လို့အပြည်ပြည်ဆိုင်ရာအလုပ်သမားဖွဲ့ချုပ် ILO ကဆုံးဖြတ်လိုက်ပါတယ်။မီဒီယာပါတီအကြောင်းတွေကိုဆောင်းပါရှင်ပြည်တွင်းနိုင်ငံတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီအာဓမစစ်မှုထမ်းခိုင်းခြင်းနဲ့အလौဒမအခွင့်အရေးချိုးဖောက်မှုတွေကြောင့် ILO ကအရေးယူတာခံရမယ်မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအပြည်ပြည်ဆိုင်ရာအလौဒမရေးရာအဖွဲ့ ILO ကမြန်မာနိုင်ငံကိုအရေးယူမယ်လို့အောက်တိုဘာ28ရက်နေ့ကနီနိုဝင်ဘာ9ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်ခဲ့တဲ့ILO အုပ်ချုပ်ရေးကော်မတီအစည်းအဝေးအပြီးမှာဆုံးဖြတ်ချက်ချခဲ့ကြောင်းသိရပါတယ်စစ်ကောင်စီအနေနဲ့ပြည်သူတွေကိုအတင်းအဓမ္မစစ်မှုထမ်းခိုင်းတာတွေအပါအဝင်အလौဒမအခွင့်အရေးချိုးဖောက်မှုတွေကျူးလွန်နေတာကြောင့် ILO အဖွဲ့ကြီးရဲ့ပုံမှန် 33 ရမြန်မာနိုင်ငံကိုအရေးယူဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့သတင်းမီဒီယာတွေမှာဖော်ပြကြတာတွေ့ရပါတယ် ILO အဖွဲ့ကြီးကချမှတ်ပြဋ္ဌာန်းထားတဲ့အတင်းအဓမ္မလှုပ်အားပေးစီခိုင်းခြင်းမပြုရဆိုတဲ့တားမြစ်ချက်ကိုချိုးဖောက်ရရောက်နေတဲ့စစ်မှုမထမ်းမနေရအတင်းအဓမ္မစစ်မှုထမ်းခိုင်းတဲ့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေဟာလူဒန်းစားအလွာအသီးသီးပေါ်မှာအကျိုးသက်ရောက်မှုတွေဖြစ်ပေါ်စေပြီးနိုင်ငံရဲ့လူမှုစီးပွားရေးကိုလည်းကြီးမားစွာထိခိုက်စေတာတွေ့ရပါတယ်စစ်မှုမထမ်းလို့တဲ့အတွက်စစ်မှုထမ်းရမယ့်အသက်အရွယ်မှာအကျုံးဝင်တဲ့လူငယ်လူရွယ်အများစုဟာနိုင်ငံခြားတိုင်းပြည်တွေကိုအဆုလိုက်အပြုံလိုက်ထွက်ခွာကြပါတယ်အဲ့ဒီလိုထွက်ခွာကြရမှာနိုင်ငံသားမှာပညာသင်ယူဖို့ပြည်ပနိုင်ငံတွေမှာအလုပ်လုပ်ဖို့တရားဝင်ထွက်ခွာကြတာတွေရှိသလိုအိမ်နီးချင်းနိုင်ငံတွေကိုနေဆက်ဖြတ်ကျော်ထွက်ခွာကြတာတွေကိုလည်းတွေ့ရပါတယ်ပြောရရင်အတင်းအဓမ္မစစ်မှုထမ်းခိုင်းတာကိုနီလာပေါင်းစုံသုံးပြီးရှောင်ကြပါတယ်ဒီလိုရှောင်တိမ်မှုတွေကြောင့်တပ်သားတွေကိုလူတလောက်မရတဲ့အခါစစ်ကောင်စီဟာလမ်းပေါ်တွေ့သူတွေကိုအတင်းအဓမ္မပေါ်တာဆွဲဖမ်းဆီးတာနိုင်ငံသားမှာတွားရောက်အလုပ်လုပ်နေသူတွေကိုပြည်တွင်းပြန်လာပြီးစစ်မှုထမ်းရမယ်ဆိုပြီးအကြက်ကန်ချိန်ကြောက်နေတာတွေကိုလှုပ်ဆောင်နေတဲ့အကြောင်းသတင်းတွေမှာဖော်ပြတာတွေ့ရပါတယ်။နိုဝင်ဘာ18ရက်နေ့မြန်မာနောင်သတင်းမှာလာပြညာလမ်းပေါ်ထွက်သူတချို့စစ်သားတိအဖြစ်စုဆောင်းခြင်းခံရဟုဆိုတဲ့သတင်းတစ်ပုဒ်ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီသတင်းမှာနိုဝင်ဘာ15ရက်ဒဇောင်မုံလာပြည့်နေ့ညပိုင်းကနေပြည်တော်ဒေသခံတချို့ဖမ်းဆီးခြင်းခံရပြီးနောက်ပိုင်းမှာစစ်သားတွေအဖြစ်စစ်ဆောင်ခြင်းခံရတယ်လို့ဖော်ပြထားပါတယ်မြန်မာနောင်ရဲ့နိုဝင်ဘာ23ရက်နေ့သတင်းမှာလဲပြည်ပရောက်အလို့သမားများကိုပြန်ခေါ်ပြီးစစ်မှုထမ်းခိုင်းရန်စစ်ကောင်စီပြင်ဆင်နေဆိုတဲ့ခေါင်းစဉ်နဲ့သတင်းတပုတ်ဖော်ပြထားတာတွေ့ရပါတယ်အဲ့ဒီသတင်းမှာအလို့ရှင်အလို့သမားအေဂျင်စီ3ပွင့်ဆိုင်ချုပ်ဆိုထားသည့်စာချုပ်တွင်အလို့လောက်ခွင့်2နှစ်ပြည့်ချိန်စစ်မှုထမ်းရန်ဆင့်ခေါ်ခံရပါကနိုင်ငံသို့ပြန်လာ၍စစ်မှုထမ်းရမည်ထိုအလုသမားကိုဆေလွတ်ခဲ့သည့်အလုသမားအေဂျင်စီကထိုသူများကိုပြန်ခေါ်ပေးရမည်ဟုစာချုပ်တွင်ထည့်သွင်းချုပ်ဆိုရသည်ဟုသိရသည်လို့ဖော်ပြထားပါသည်။ဒါ့အပြင်မြန်မာနောင်တရင်မှာထိုင်းနိုင်ငံသို့တရားမဝင်ဝင်ရောက်ခြင်းကြောင့်ဖမ်းဆီးခံရပြီးမြန်မာနိုင်ငံသို့ပြန်ပို့ခံရသူများကိုလည်းစစ်သားအဖြစ်စုဆောင်းနေသည်။ပုဂ္ဂလိကဘဏ်ခရိုနီကုမ္ပဏီနှင့်စစ်တပ်စီးပွားရေးလုပ်ငန်းများမှဝန်ထမ်းများကိုစစ်ထဲမှသွင်းရန်စစ်ကောင်စီနှင့်ခရိုနီများအကြားသဘောတူညီမှုရရှိထားကြောင်းကိုမြန်မာနိုင်ငံကစုံစမ်းသိရှိထားသည်လို့လည်းဖော်ပြထားပါတယ်။အလားတူပါပဲ။ ARD သတင်းဌာနကလည်းပြည်ပရောက်အလုပ်သမားများစစ်မှုထမ်းရန်အေဂျင်စီကပြန်ခေါ်ပေးရမည်ဆိုတဲ့သတင်းကိုနိုဝင်ဘာ23ရက်နေ့ကဖော်ပြပါတယ်။အဲ့ဒီသတင်းမှာအရင်ကအလုပ်သမားရဲ့မိသားစုလွှဲပို့ငွေကိုတရားဝင်ဘဏ်တွေကနေလွှဲပို့နိုင်အောင်အေဂျင်စီအနေနဲ့ကူညီရမယ်လို့ပါရှိပေမဲ့အခုကြတော့တာဝန်ယူရမယ်ဆိုပြီးဖြစ်လာတယ်။နောက်တစ်ခုကစစ်မှုထမ်းဖို့ပါအေဂျင်စီတာဝန်ဖြစ်လာတယ်။နှစ်နှစ်စာချုပ်နဲ့လွှတ်လိုက်တယ်စစ်မှုထမ်းဖို့အတွက်ဆင့်ခေါ်တယ်ဆိုရင် agency ကနေတာဝန်ခံပြီးပြန်ခေါ်ပေးရမယ်ဆိုတဲ့ပုံစံမျိုးစကထပ်ပြီးတော့ထည့်ထားတာကိုတာဝန်မဟုတ်တာကြီးကိုကိုကနေအတင်းခေါ်ရမှာလို့ပြည်ပအလုပ်ကင်ရှာဖွေရေးလုပ်ငန်းလုပ်ကင်သူတဦးကပြောကြားတဲ့အကြောင်းရေးသားထားပါတယ်ပြည်ပအလုပ်သမားပို့တဲ့ကုမ္ပဏီတွေကိုကုမ္ပဏီကတာဝန်ယူပြီးနိုင်ငံခြားပို့လိုက်တဲ့အလုပ်သမားတွေရတဲ့ဝင်ငွေရဲ့25ရာခိုင်နှုန်းကိုဗန်လန်းချောင်းကတဆင့်တရားဝင်ငွေပြန်လွှဲဖို့စစ်ကောင်စီကတာဝန်ယူခိုင်းတယ်အခုအခါမှာတော့စစ်မှုထမ်းဖို့ပါကုမ္ပဏီတွေကိုထပ်ပြီးဖိအားပေးအကြက်ကင်လာတာဖြစ်တယ်လို့သတင်းတွေကဆိုပါတယ်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ပိုင်းအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေဟာစစ်မှုမထမ်းလို့ကြတဲ့အတွက်ပြည်တွင်းကလွတ်မြောက်နေမြေတွေအိမ်နီးချင်းနိုင်ငံတွေအပါအဝင်နိုင်ငံရခြားတိုင်းပြည်တွေကိုနီလန်းပေါင်းစုံနဲ့ထွက်ခွာသွားကြတာကိုတွေ့ရပါတယ်။အဲဒီလိုထွက်ခွာသွားကြတဲ့အတွက်ပြည်တွင်းမှာလုံသားရင်အားရော့နေသွားကကုန်ထုတ်လုပ်ငန်းတွေထိခိုက်ကျဆင်းသွားတယ်။တခါနိုင်ငံခြားထွက်သွားတဲ့အထက်မှာပညာတတ်လူငယ်တွေအများအပြားပါဝင်တဲ့အတွက်နိုင်ငံအတွက်လူဆွမ်းအားအရင်းမြစ်တွေဆုံးရှုံးသွားစေတယ်။တနည်းအားဖြင့်အုံနောက်ယူစည်းမှုကိုဖြစ်စေတယ်လို့လေ့လာသူတွေကထောက်ပြကြပါတယ်။2023 AB လနဲ့နှိုင်းရှင်ကြည့်ရင်2024 AB လမှာလုပ်ငန်းကွင်ကထွက်ခွာသွားသူအရေအတွက်ဟာနှစ်ဆကျော်အထိတိုးတက်လာတယ်။ဒါအပြင်စစ်မှုထမ်းဥပဒေရဲ့နောက်ဆက်တွဲကြီးမားတဲ့ကြရက်ကတော့ပြည်သူတွေစိတ်လုံခြုံမှုမရှိတာပါပဲ။မြို့နယ်ပေါင်း330ရှိတဲ့အနေနဲ့မြို့နယ်130မှာနေထိုင်သူတွေကိုလေ့လာခဲ့ရမှာ90ရာခိုင်နှုန်းသောပြည်သူတွေဟာစိတ်ပိုင်းဆိုင်ရာမလုံခြုံမှုကိုခံစားနေရတယ်လို့ ISP မြန်မာရဲ့ရှင်သူမာပင်အသက်ရှူရမတရေနစ်သူဝါကူထိုးသည့်စစ်မှုထမ်းဥပဒေမှာဖော်ပြထားတာတွေ့ရပါတယ်လူဒန်းစားအလွာအသီးသီးကိုဒုက္ခပေးနေတဲ့စစ်မှုထမ်းဥပဒေအပါအဝင်စစ်ကောင်စီရဲ့အလုသမားအခွင့်အရေးချိုးဖောက်မှုကျူးလွန်မှုတွေကြောင့်အပြည်ပြည်ဆိုင်ရာအလုသမားရေးရာအဖွဲ့ ILO ကမြန်မာနိုင်ငံကိုအရေးယူဖို့ဆုံးဖြတ်ချက်ချထားပြီးဖြစ်ပါတယ် ILO ရဲ့ပုံမှန် 33 အရအရေးယူမယ်ဆိုရင်အဆင့် 3 ဆင့်ရှိပါမယ်ပထမအဆင့်မှာ ILO အနေနဲ့မြန်မာနိုင်ငံကိုနည်းပညာဆိုင်ရာဗန္ဓာရေးဆိုင်ရာမြေသည့်ပူးပေါင်းဆောင်ရွက်မှုမှမလုပ်ဘူး ILO ရဲ့ပိတ်ဆို့တန်ခတ်မှုကိုခံရမယ်နောက်တစ်ဆင့်ကကဘာပေါ်က ILO အဖွဲ့ဝင်နိုင်ငံတွေမှာရှိတဲ့ ILO အဖွဲ့အစည်းတွေက ILO ရဲ့ဆုံးဖြတ်ချက်ကိုလိုက်နာပြီးဆိုင်ရှင်စတွေချမှတ်တာကိုခံရမယ်နောက်ဆုံးတစ်ချက်ကနိုင်ငံတကာကနေကုလသမဂ္ဂအပါအဝင်မြန်မာနဲ့ပူးပေါင်းဆောင်ရွက်တာကိုရပ်လိုက်မယ်ဆိုတဲ့ဆိုင်ရှင်စတွေကိုခံရမှာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားများတမကအဖွဲ့ချုပ် CTUM ဗဟိုအလုပ်မှုဆောင်ဒေါ်ခိုင်စာအောင်က People's Spring ကိုပြောကြားခဲ့ပါလေ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာနိုင်ငံအနှံ့မှာတိုက်ပွဲတွေဖြစ်လာခဲ့တယ်မလုံခြုံမှုနဲ့မငြိမ်းချမ်းမှုဒဏ်ကိုပြည်သူတွေခံစားနေကြရတယ်အလုပ်ကိုင်ခွင်လန်းတွေကရှားပါစီးပွားရေးကတနေ့တခြားပိုကျက်တဲ့ဆိုးရွားလာတာပညာရေးကျန်းမာရေးအခြေအနေတွေကလည်းနှိမ့်ကျလာပါတယ်စစ်မှုထမ်းဥပဒေကနှိပ်စက်တယ်လို့အခုလက်တလောမှာတရုတ်လုံခြုံရေးကုမ္ပဏီတွေဝင်ရောက်လာတော့မယ့်အရေးကလည်းတိုင်းပြည်ရဲ့အချုပ်အခြာအာဏာအတွက်ပါစိုးရိမ်ရေမှတ်ရောက်လို့လာတာတွေ့ရပါတယ်ဒါကြောင့်လဲစစ်ကောင်စီရှိနေသရွေ့စစ်အာဏာရှင်စနစ်ရှိနေသရွေ့မြမပြည်မှာရှိနေတဲ့တထေးရောအခြေခံလူဒန်းစားရောဘယ်လူဒန်းစားမဆိုအေးချမ်းလုံခြုံမှုမရှိနိုင်ပါဘူး။ဒုက္ခတစ်ခုပြီးတစ်ခုနဲ့ရင်ဆိုင်နေကြရမှာပါ။ငါတို့တော့လွတ်မယ်လို့မထင်လိုက်ပါနဲ့။အနည်းနဲ့အများဆိုသလိုစစ်ကောင်စီရဲ့ဒုက္ခပေးတာကိုတစ်ခုမဟုတ်တစ်ခုခံကြရရင်ဆိုင်ကြရမှာပါလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကဆိုပါတယ်ခင်ဗျာ
။အခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်မှာမြန်မာဘက်ကဝါနဲ့ထိုင်းနိုင်ငံတို့အငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီး ISP ကအခုလိုသုံးသပ်ထားပါတယ
်မြန်မာထိုင်းနယ်စပ်ကဝါရဲ့တပ်စခန်းတွေနဲ့ပတ်သက်ပြီးအခုနှစ်နိုဝင်ဘာလအကုန်ပိုင်းမှာနှစ်ဖက်အငင်းပွားမှုတွေဖြစ်နေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းတုံမြို့နယ်နဲ့ထိုင်းနိုင်ငံမင်းဟောင်ဆောင်ခရိုင်နေဆက်မြင်းတစ်လျှောက်မှာဝါရဲ့တပ်စခန်း9ခုရှိနေတာပါ။အဲဒီစခန်းတွေဟာထိုင်းနယ်နမိတ်ထဲမှာရှိနေလို့အခုနှစ်ဒီဇင်ဘာ18ရက်နေ့နောက်ဆုံးထားပြီးဖယ်ရှားပေးဖို့ထိုင်းစစ်တပ်ကပြောထားပါတယ်။ ဝါဖက်ကတော့အဲ့ဒီစကန်းတွေဟာသူတို့ရဲ့တစ်ခွန်တစ်စစ်ဒေတာအတွင်းမှာပဲရှိတာကြောင့်စုတ်ခွာမပေးနိုင်ဘူးလို့ဆိုပါတယ်အခုစကန်းတွေဟာခွန်စာဥဆောင်တဲ့မုံတိုင်းတက်မလို့ MTA ရဲ့စကန်းဟောင်းနေရာတွေပါဝါနဲ့ထိုင်းစစ်တပ်အကြားဒီစခန်းတွင်နဲ့ပတ်သက်ပြီးအခုအငင်းပွားမှုကပထမအကြိမ်တော့မဟုတ်ပါဘူးအငင်းပွားမှုဟာဝါရဲ့တောင်ပိုင်းစစ်ဒေသစတင်ပေါ်ပေါက်လာတဲ့မထောက်နှခုနဲ့နောက်ပိုင်းကလေးကမကြာခဏရှိခဲ့တာပါအဲ့ဒီကစလို့တပ်စခန်းတွေဖယ်ပေးဖို့ထိုင်းစစ်တပ်ဟာဝါတပ်ဖွဲ့ကို၈ကြိမ်ထက်မနည်းပြောခဲ့ပူပါတယ်2016ခုနှစ်တုန်းကမြန်မာနဲ့ထိုင်းပူးရဲလှုပ်ဆောင်တဲ့နေဆက်လုံခြုံရေးအစည်းအဝေးတွေမှာလည်းအဲ့ဒီပြဿနာကိုထိုင်းဘက်ကတင်ပြခဲ့ပါတယ်။2023ခုနှစ်မှာလည်းထပ်ပြောလာပြန်ပါတယ်။ဒါပေမဲ့ဝါဖက်ကတော့တပ်စခန်းတွေမစုပ်ပေးခဲ့ပါဘူး။ဒီလိုဆဲစုနှစ်တွေနဲ့ချီပြီးအငင်းပွားနေကြပါမယ်။ပြစ်ခတ်တိုက်ခိုက်ကြမျိုးမရှိခဲ့ပါဘူး။ထိုင်းစစ်တပ်ကဖယ်ရှားပေးဖို့တောင်းဆိုထားတဲ့တပ်စခန်းတွေဟာဝါတပ်ဖွဲ့အတွက်ပထဝီဝေနိုင်ငံရေးအရာအရေးပါပါတယ်။အခုအငင်းပွားနေတဲ့ဒေသမှာရှမ်းတပ် RCSS စစ်ကောင်စီတပ်နဲ့ဝါတို့သုံးပွင့်ဆိုင်အင်အားပြိုင်ဆိုင်နေတာပါ။ဝါရဲ့တပ်စခန်းတွေဟာဂျန်ဘက်ဖြစ်တဲ့ RCSS ရဲ့ဌာနချုပ်ကိုစစ်ရေးအရာချင်းချောက်ထားနိုင်ပါတယ်။ဒါအပြင်ဝါရဲ့တောင်ပိုင်းဒေတာနဲ့မြောက်ပိုင်းဒေတာတွေကိုဆက်သွယ်ဖို့မှာအရေးပါပါတယ်ဝါအနေနဲ့ဒီလိုအရေးပါတဲ့တပ်စခန်းတွေကိုစုခွာဖို့ကဖြစ်နိုင်ချေနေပါတယ်အခုနေနမိတ်ငင်းပွားမှုဟာနိုင်ငံချင်းဆွေးနွေးရမယ့်ကိစ္စဖြစ်တယ်လို့ဝါဖက်ကပြောပါတယ်ဒါကြောင့်စစ်ကောင်စီကိုတည်င်းပို့ထားတယ်လို့ဆိုပါတယ်
ခုတော့လူလူမြင်တွေကိုနားထောင်ကြအောင်ပါမြမပြီမပေးစာတွေကိုမအေးတန်တကျော်ကတင်ပြပြန်ကြားပေးထားပါတယ
်ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြတ်ရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တိုတွေနဲ့စာချင်ပါတယ
်ဆိုတဲ့တော်ရှင်က VOA ကနေအမြဲတမ်းပဲသတင်းမှန်အစီအစဉ်ကောင်းလေးတွေအခုလိုပဲအမြဲတမ်းတင်ဆက်နိုင်ပြီးတော့ VOA ဝိုင်းတော်သားတွေလည်းတက်ရှိကျမ်းမာစိတ်ချမ်းသာလူရဆန္ဒပြေဝါနိုင်ကြပါစေတဲ့ဘယ်ကနေစာရေးလာတဲ့တော်ရရှင်လည်းမသိပါဘူးကျမတို့ကိုဆူတောင်းပေးလာတာပါဟုတ်ကဲ့ပါရှင်ကိုတန့်စင်ပါဝင် VOA တော်ရရှင်နေနဲ့တကွာမြမပြည်သားတွေကိုစိတ်ဒုက္ခအဖုံဖုံကနေအမြဲဆုံးကင်းဝေးပါစေလို့ဆူတောင်းပါရနော်စီဘင်းနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်နေတဲ့မှာရှင်တော့ရခိုင်ကသောရရှင်တယောက်ရန်ကုန်တက်ပြီးတော့ဒုက္ခများနေပါတယ်ဆိုပြီးရေးလာတာပ
ါမင်္ဂလာပါ VOA ခင်ဗျာ VOA ကို YouTube ကနေအမြဲမပြတ်ကြည့်ဖြစ်ပါတယ်ကျွန်တော်ကရခိုင်ကနေရန်ကုန်တိုင်းကိုစစ်ဘေးရှောင်းနေကြရပါတယ်ကိုယ့်ဘက်ကထက်အရန်ခက်ခဲပါတယ်အိမ်ငှားနေတယ်ဘေးအိမ်ကလူတွေကအရန်ဆိုးပါတယ်အိမ်ကြီးချင်းတွေကလည်းသူတို့ဆိုးတာကိုသိကြပေမဲ့မသိအောင်ရှောင်းနေကြပါတယ်နေတိုင်းစိတ်ဒုက္ခရောက်ရတယ်စီဝါရေးအခြေအနေကလည်းမကောင်းဘူးကျွန်တော်တို့မိသားစုမငတ်ရုံတမဲစားနေကြရပါတယ
်ဒါတော့ရခိုင်ကနေရန်ကုန်ကိုရောက်လာပြီးတော့ရန်ကုန်မှာလည်းဒုက္ခတွေပင်လယ်ဝင်နေပါတယ်ဆိုပြီးရေးလာတာဖြစ်ပါတယ်ဒါပေမဲ့သူ့လိုမျိုးဒီရန်ကုန်ကိုတော့မှမရောက်တဲ့သောရရှင်တွေကတော့အများစုရခိုင်ပြည်နယ်ထဲမှာပဲပြင်းပြနေပြီးတော့အခြေခံစားတောက်ကုန်ဟာအစားလိုအပ်ခက်ခဲနေတာဖြစ်ပါတယ်ရှင်ဒီရခိုင်ကပဲသောရရှင်နောက်ထပ်တစ်ယောက်ရန်ကုန်ရောက်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ဒီသောရရှင်ကတော့ရခိုင်ပြည်နယ်မှာခက်ခဲလုံးအကြီးလို့အခုရန်ကုန်မှာလာပြီးခေလုံနေတဲ့သူတွေကိုနှိမ့်မထုတ်ပါနဲ့ဗျာဆိုပြီးတောင်းပန်လာပါတယ
်စစ်ဘေးရှောင်ဖို့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့ပေါ်ကနေရန်ကုန်ရောက်နေပါတယ် Pudi Dao Myo Ne Go AA Ga Taim Bi Sewa Asa Taw Neya Thai Ya Ador Le Akhet Khe Ne Joun Ya Lo Pongsan Le Lo Kho De Ya Yi Khi Twa La Kwen Lat Mat Ne Yan Gon Go Di Kala Atwe Ma Pudi Dao Myo Ne Ga Sibe Shaung Lwe Amya Ji Yauk La Khe Ba De Diro Pudi Dao Myo Ne Ga Muslim Lwe Sit Lwe Myo Ma Amya Ji Yauk Ni Ba De Mabou De Ma Shi Lo Sit Lwe Ma Be Ni Ni Ya Ba De Gulu Yangon Yawni Re Bonzan Lirwine Sibi Shang Rigu Pitangzu Dambram Yamaning and Doma Kolong Gwen Selen Ni Gwen Pubayan Anu Nyo Adanaka Abare Tacha Bayu Ejema Mashibe Aguni Dankayan Tadde Duba Sibi Shang Ruye Goza Anine Atu Lizazwa P Adanaka Abare
Taro Jakangan is Sibi Shang Lai Doka Deri 3 K Rigu Hila Rapsipanese ဖီယိုကိုစာရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေထဲမှာမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့စာတွေကိုအမြဲတမ်းလက်ခံရရှိပါရဲ့နော်အဲ့ဒီထဲမှာဟိုးရင်တော့ဆာရေးနေကြပါအခုတလောဆာရေးကျဲသွားတဲ့အန်ကယ်ဒီတစ်ခုမျိုးတက်ကဦးလာထွန်းတယောက်ဆာရေးလာပါတယ်ကျန်ကျန်မာမာရှိရဲ့ဆိုလို့ဝမ်းတာရပါရဲ
ဆန်းနဲ့ပြန်တွေ့ပါတယ်။ဟိုး1965တုန်းကအလုပ်လျှောက်ဖို့သင်္ကန်းကျွန်းတရက်သောရုံးမှာလေပါကတ်ကိုလေပါအရာရှိဒေါ်ဆန်းဆန်းစီမှာသွားထုတ်ခဲ့ရပါတယ်။သူလည်းက1990ရွေးကောက်ပွဲအမှတ်ဖြစ်တော့မှခင်သွားကြတာဖြစ်ပြီး NLD ရုံးရှိလက်ဖက်ရည်ဆိုင်မှာစကားဆက်ပြီးတော့သူကဒီဖက်တိုနဲ့ဒီဂျူရီဥပဒေကြောင်းမေးလို့ရှင်းပြခဲ့ရဖို့ပါတယ်။ခုမကြီးက92နှစ်ကျွန်တော်က82နှစ်ကျွန်တော်ထက်10နှစ်လောက်ကြီးပါတယ်။ကျမလိုက်တာအထူးပါပဲတတိလည်းသိကောင်းလားကျွန်တော်နဲ့မကောင်းအောင်ပြောနိုင်ပါလေဦးအောင်ထူးဦးသိန်းဦးတို့ရဲ့ NCUB အချိန်တုန်းကအကြောင်းတွေရောမနေ့တနေ့ကဦးအောင်ထူးပြောတဲ့အကြောင်းတွေကိုပါတတိတရားသုံးသပ်ဝေဖန်ဆန့်စစ်နိုင်တယ်ဗျဒါကစကားဆက်ပါအခုပြောချင်တာကတရုတ်ရဲ့ဆွတ်ဖက်မှုချင်းချောင်းမှုတောင် TNL နဲ့အင်ဝါခစ်ကတရုတ်စစ်သူကြီးဂါမနီကိုကောင်းဖြတ်အနိုင်ယူခဲ့တဲ့တလိုင်းတရေကောင်တမိန်ဗျာအဖြစ်တွေကိုပြန်တွေးမိလို့ပါတရုတ်ကိုကျွန်တော်တို့နိုင်ငံဘူးတာတမိုင်းမှာရှိရပါလေ။အဲဒါပေမဲ့ဗရန်ဗရာတရုတ်တန်12ယောက်ကိုတတ်ခဲ့တဲ့သူကိုသူစုကြည်ပန်းဆိုပြီးအမျက်မှန်ကြီးတောက်စားပြောပါမဲ့တဲ့နရတိဟပတိမင်းလက်ထက်မှာပန်တကူမဟာထေဆုံးမတဲ့ဂျာကဗရန်ဗရာတွေလို့တရုတ်တန်တွေကိုတတ်လိုက်တော့တရုတ်ကဝင်တိုက်တော့ခံရပြီးပကံလဲပြက်ခဲ့ရတယ်လို့မင်းလဲတရုတ်ပြေးမင်းလို့ရာဇဝင်တွင်ခဲ့တာအထင်ရှားပါသမိုင်းမှာတရုတ်ကိုတိုက်ခဲ့တာတလိုင်းတရေကောင်သမိန်ဗျမ်းနဲ့ဗိုလ်မှူးချုပ်ကျော်စောတို့ကအထင်ရှားပါပြည်သူကိုစကြင်နှိပ်စက်လို့နှစ်ပေါင်းများစွာမှအခုလိုပြောင်ပြောက်စွာခုခံတိုက်ခိုက်နိုင်လာတော့စစ်ရှုံးကောင်းစွာကတရုတ်ကိုခြေတလုံးဖက်တောင်းခံပြီးတိုင်းပြည်ကိုတိုက်ခိုက်အောင်မလို့လှုပ်လာနေတာဟုတ်တောင်းကမခံနိုင်သလိုကျွန်တော်တို့ကလည်းမကြောက်ပါဘူးခင်ဗျာ
အကယ်ဥလာတွန်တာသူကတရုတ်ရဲ့ဆွဲဖက်မှုတွေချင်းချောင်းမှုတွေတွေးရလို့သူစဉ်းစားမိတာလေးတွေကိုပြန်ပေါင်းပြီးတွေးကြည့်ပြီးရေးမိပါတယ်ဆိုပြီးစာရေးလာတာဖြစ်ပါတယ်ဒီတရုတ်ရဲ့ PR တွေနဲ့ရင်ဆိုင်နေရပါတယ်ဆိုပြီးတုံးသက်သူတွေပြောနေကြတဲ့သတင်းမတိုင်ခင်သူရေးလာတဲ့စာပါအခုလိုပြောနိုင်ငံရေးရန်နဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေနောက်ပြီးတော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုကိုယ့်ရဲ့ထင်မြင်ယူဆချက်နဲ့တုံးသက်ချက်တွေရေးချင်တယ်ဆိုရင်ကျွန်တော်တို့စီကို email ကပဲဖြစ်ဖြစ် Facebook Messenger ကပဲဖြစ်ဖြစ်စာရေးနိုင်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါလိမ့်မယ်မြန်မာနိုင်ငံကပြည်သူလူထုအထွေထွေကြက်တဲမှုနဲ့ငတ်ပြတ်နေချိန်မှာနိုင်ငံအာဏာရှင်တွေပြည်သူတွေခံစားနေရတာသိစေချင်လို့ပါဆိုပြီးတော့ဒီတော်ရရှင်ရင်ဖွင့်လာပါတယ်
VOA ဆီယာနာရှင်တွေငွေရစာတွေကတော့စီးစိမ်ဥစ္စာပစ္စည်းတွေနိုင်ငံခြားကလာတဲ့အရက်ဒပ်လင်းကို3000ကျော်3000ရာချီတန်တဲ့အရက်တွေနဲ့24နိုင်မိရနေကြပြီးအေယာကွန်ခန်းကြီးတွေမှာရင်မှုနေကြပြီးတော့ပြည်သူတွေမှာတော့ကုန်စည်နှုန်းကြီးတဲ့ဒဏ်ခံစားနေရတာငတ်တလဲပြက်တလဲဖြစ်နေကြပါပြီနေမကောင်းမချမ်းပါလို့အပြင်စည်းကမ်းသွားမပြနိုင်လို့အစိုးရဆေးရုံကြီးသွားပြပါတယ်မိကပြက်နေတယ်စင်းသွင်းသွေးပောင်ချိန်တိုင်းအောက်ဆီဂျင်တိုင်းဆီးရိုစစ်တာနဲ့ကြက်တထောင်ပေးရပါတယ်သွေးစစ်ထဏာမှာသွေးစစ်တဲ့ရောဂါပေါ်မူတည်ပြီးငွေ9000ကျော်ကနေ2000 3000ကျော်ပေးရပါတယ် ဆရာဝန်ကဝင်ပြီးယောဂဆစ်ဆေးတယ်မိမောင်တွေလိုအပြင်လင်းအောင်လေးနဲ့ဆရာဝန်တွေကဖုံးမီလေးတွေနဲ့ယောဂဆစ်ဆေးတယ်ဆစ်ဆေးပြီးတာနဲ့ဆေးဝါးသွားထုတ်တော့ဆေးုံမှာဆေးမရှိလို့အပြင်မှာသူတို့ဝယ်ခိုင်းတဲ့ဆေးဆိုင်မှာဆေးဝယ်ရတယ်ကဲပမာလဲပြည်သူအတွက်ဆိုတဲ့ဆရာသာရှင်တွေသိဖို့ပ
ါအကောင့်မဖော်ပြဖို့မြစ်တာရက်ခန့်အပ်ပါတယ်နေ့စဉ်ပြည်သူတွေကြုံရတဲ့စာဝင်တွေ၊ကျန်းမာရေးအထွေထွေဒုက္ခတွေနဲ့ပတ်သက်ပြီးဒီသောရရှင်ရေးလာတာပါ။သောရရှင်ရဲ့ပေးစာတွေကိုတော့အချိန်တစ်လောက်ပဲရှိလို့ဒီတော့ဒီမှရင်ရက်ချင်ပါရင်နော်။အားလုံးပုံမှန်ကောင်းမွန်ဆင်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းနေပါတယ်ရှင်။ပြည်ရေးမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ချိန်နဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။ Production နဲ့အားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးတော့ကဘာတလွားထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်။တယ်လီဖုန်းကနေလိန်ညာသူတွေကိုရင်ဆိုင်ဖို့ AI Granny လို့ခေါ်တဲ့ညာဤသူဒီပညာသုံး DC ဆိုတဲ့အဖွဲ့အစည်းကိုပြည်ထောင်စု Virgin Media O2 ဆက်သွယ်ရေးကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။ကဘာအရရှေဆုံးအမျိုးသမီးနဲ့ကဘာအရအပူဆုံးအမျိုးသမီးတို့လန်ဒန်မြို့မှာတွေ့ဆုံပြီးလက်ဖက်အတူတောက်ခဲ့ကြပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကိုကျင်းချမ်းနဲ့မတ်မြတ်စေအောင်တို့ကတင်ဆက်ထားပါတယ်။
တယ်လီဖုန်းကလိညာသူတွေကိုရင်ဆိုင်ဖို့ AI Granny လို့ခေါ်တဲ့ဉာဏ်ရည်တူနည်းပညာသုံး Daisy ဆိုတဲ့အဖွားတူကိုဗြိတိန်နိုင်ငံ Virgin Media O2 ဆက်သွယ်ကုမ္ပဏီကတီထွင်ဖန်တီးလိုက်ပါတယ်။လူတစ်ယောက်လူပဲစကားပြောနိုင်မဲ့ AI အဖွား Daisy ဟာလူလိန်လူညာတွေကိုစကားအဆက်မပြတ်ပြောထားပြီးတယ်လီဖုန်းလိုင်းပေါ်မှာအလုံများနေစီမှာဖြစ်တဲ့အတွက်တကယ့်လူတွေကိုလိမ်မို့အခွင့်အရေးနှေးသွားစေပါတယ်။AI အဖွား DC ဟာအသက်ကြီးသူအမျိုးသမီးတူစကားပြောနေရတဲ့စင်တူဆက်တယ်ပြောဆိုနိုင်မှာဖြစ်ပြီးသုံးမွေးထိုးရတာကိုနှစ်သက်သူတူလည်းဖြစ်ပါတယ်။ဒီ AI အဖွားဟာမအိပ်မနေ24နာရီပတ်လုံးစကားပြောဆိုနိုင်မှာဖြစ်ပြီးတော့လူလိန်တွေပြောဆိုရာတွေကိုစူးစီးပြီးလူလိန်တွေထက်သာအောင်တုံ့ပြန်နိုင်တယ်လို့ဒီအဖွားကိုတီထွင်ခဲ့တဲ့အဖွဲ့ကတီထွင်သူတူကပြောပါတယ်။ဗြိတိန်နိုင်ငံမှာတယ်လီဖုန်းနဲ့လိညာတဲ့သူတွေများလွန်းတဲ့အတွက်အသက်90ကျော်အရွယ်လူကြီးတွေက20ရာခိုင်နှုန်းလောက်ဟာသူတို့ရဲ့ဖုန်းတွေကိုဖြေကြားဖို့စိုးရိမ်နေကြတယ်လို့ Charity Age UK အဖွဲ့တစ်ခုကခန့်မှန်းပါတယ် AI အဖွား DC ရဲ့ဖုန်းနံပါတ်ကို online အလိညာတွေလာလေးရှိတဲ့ internet forum တစ်ခုမှာတင်ထားပေးတာဖြစ်ပြီးတော့တင်လိုက်တဲ့အချိန်ကစပြီးဖုန်းခေါ်ဆိုမှုပေါင်း1000ကျော်လက်ခံဖြေကြားပေးခဲ့ပြီးတချို့သူတွေနဲ့မိနစ်40ကြာတဲ့အထိစကားပြောဆိုခဲ့ပါတယ်။လိညာရဲ့သူတွေအနေနဲ့လေ AI ဉာဏ်ရည်တို့နည်းပညာသုံးပြီးတော့လိညာနိုင်တာကြောင့် AI နှစ်ခုကြားအပြန်အလှန်စကားပြောဆိုရတဲ့အခြေအနေမျိုးလေးဖြစ်သွားနိုင်တယ်လို့ဝေဖန်တဲ့သူတချို့ကပြောပါတယ်။ Virgin Media O2 ကတော့လက်ရှိသူတို့ရဲ့နီလန်အလုပ်ဖြစ်နေပြီးဒါမျိုးဆက်လုပ်သွားဖို့ရှိတယ်လို့ပြောပါတယ်ရှင်။
နိုဝင်ဘာလ21ရက်နေ့မှာကြာရောက်တဲ့ဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်များနေ့အထိမ်းအမှတ်ဖြစ်ကမ္ဘာအရက်ရှည်ဆုံးအမျိုးသမီးနဲ့ကမ္ဘာအရက်အပူဆုံးအမျိုးသမီးတို့ဗြိတိန်နိုင်ငံလန်ဒန်မြို့မှာတွေ့ဆုံပြီးလက်ဖက်ရည်အတူတောက်ခဲ့ကြပါတယ်။တူရကီနိုင်ငံကကမ္ဘာအရက်ရှည်ဆုံးအမျိုးသမီးရူမေဆာဂျယ်ဂျီဟာသုတေသနပညာရှင်တယောက်ဖြစ်အသက်မွေးသူတယောက်ဖြစ်ပြီးအရက်9ပေနဲ့တလက်မနီးပါးရှိပါတယ်။ကမ္ဘာအရက်အပူဆုံးအမျိုးသမီးဂျိုဒီ MG ကတော့အိန္ဒိယနိုင်ငံကဖြစ်ပြီးတရုတ်ဆောင်အဖြစ်အသက်မွေးသူပါသူ့ရဲ့အရက်က2ပေတလက်မနီးပါးပဲရှိတာပါလန်ဒန်မြို့ Savoy Hotel မှာတွေ့တဲ့အခါမှာတော့သူတို့နှစ်ဦးဟာအရက်ကွာခြားချက်ကြောင့်အနောက်ရှက်ဖြစ်မနေပဲတဦးနဲ့တဦးရင်းရင်းနှီးနှီးဆက်သွယ်စကားပြောခဲ့ကြပါတယ်နှစ်ဦးလုံးကကမ္ဘာအရက်အမြင့်ဆုံးနဲ့အရက်အပူဆုံးဖြစ်တွေ့ဆုံခဲ့ကြတာဖြစ်ပြီးတဦးနဲ့တဦးတူညီတဲ့အချက်တွေအများကြီးရှိတာကိုလည်းတွေ့ရှိခဲ့ကြပြီးတော့ကိုဘသာကိုဂယူဆိုင်တဲ့အကြောင်းမိကပ်အကြောင်းနဲ့လက်သေးအကြောင်းတွေပြောပြခဲ့တယ်လို့နှစ်ဦးလုံးကပြောပါတယ်သူတို့နှစ်ဦးကိုတော့အခုနောက်ဆုံးထုတ်တဲ့ကမ္ဘာစံချိန်များစာအုပ်မှာဖော်ပြထားပြီးလူသိများတဲ့စံချိန်ချိုးသူတွေလည်းဖြစ်ပါတယ်ဒီနှစ်ဟာ Guinness ကမ္ဘာမှတ်တမ်းစံချိန်များနေ့အကျိန်20မြောက်ကျင်းပတဲ့နှစ်ဖြစ်ပြီး Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကထုတ်ဝေတဲ့ကမ္ဘာစံချိန်များစာအုပ်ရဲ့အနှစ်80မြောက်နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်
ဗြိတိန်နိုင်ငံကအသက်112နှစ်ရှိပြီဖြစ်တဲ့ကမ္ဘာအသက်ကြီးဆုံးအမျိုးသား John Tenniswood ဟာနိုဝင်ဘာ25ရက်နေ့မှာကွယ်လွန်ခဲ့တယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကပြောပါတယ်။သူဟာ Titanic သင်္ဘောမြုပ်တဲ့နှစ်မှာမွေးဖွားခဲ့တဲ့သူဖြစ်ပြီးတော့ကမ္ဘာစစ်ကြီးနှစ်ခုနဲ့ကာယောဂဘေးကြီးနှစ်ခုကိုဖျက်ဆီးခဲ့တဲ့သူလည်းဖြစ်ပါတယ်။သူဟာအင်္ဂလန်နဲ့အနောက်မြောက်ပိုင်း South Pole မြို့ကဘိုးဘွားရိတ်သားမှာဂီတတန်စင်တွေမိသားစုရဲ့ချစ်ချင်းမြတ်တာတွေနဲ့လွှမ်းခြုံကွယ်လွန်ခဲ့တယ်လို့Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကထုတ်ပြန်ပါတယ်သူ1912ခုနှစ်ဩဂုတ်လအတွင်းလီဗာပူးမြို့မှာမွေးဖွားခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းမှာလည်းဗြိတိရှတော်ဝင်စစ်တပ်ငွေကြီးနဲ့ထောက်ပံ့ရေးအဖွဲ့မှအမှုတန်းခဲ့ပါတယ်သူမှာသမီးတူမြီးလေးဦးနဲ့မြစ်သုံးဦးရှိပြီးတော့သူဇနီးဖြစ်သူက1986ခုနှစ်တုန်းကကွယ်လွန်ခဲ့ပါတယ်အစားအသောက်ထူးထူးခြားခြားစားတာမရှိပေမဲ့အခုတို့အသက်ရှည်ရတဲ့အကြောင်းရင်းရတော့သူ့ဘာသူနောက်ဆုံးရသတင်းတွေကိုနားထောင်တာကိုယ့်ငွေကြေးကိုကိုယ့်ဘာသာစီမံခန့်ခွဲတာတွေကြောင့်ဖြစ်မယ်လို့ Guinness ကမ္ဘာမှတ်တမ်းစံချိန်အဖွဲ့ကပြောပါတယ်။သူမကွယ်လွန်ခင်ဧပြီလတုန်းကမှကမ္ဘာအသက်ရှည်ဆုံးစံချိန်လက်မှတ်ကို Guinness အဖွဲ့ကချီးမြှင့်ခဲ့တာဖြစ်ပြီးအဲဒီုန်းကတော့သူအသက်ရှည်ရတဲ့အကြောင်းကကံကောင်းလို့ဖြစ်တယ်ဆိုပြီးတော့အဖိုးတင်းနစ်ဘုကပြောပါတယ်ရှင်။
ဖြူအိမ်နဲ့ကင်းစီစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေတာပါအခုတော့သတင်းကြေကျုပ်ကိုပြောပြပါအောင်မယ်အစ္စရေးဟတ်စပလိုကြပြီးခဲ့တဲ့သတင်းပတ်ကအပြည့်ရသဘောတူညီမှုရောက်ခဲ့တာကြောင့်အစ္စရေးဟားမတ်စ်အကြအပြည့်ရဖို့ပိုအလားလာကောင်းလာတယ်လို့အမေရိကန်တပ်ပြအင်ဂျီရောအမျိုးသားလုံးညွန်ရဲ့ချန်ပီယံဂျိတ်ဆူရီဘန်က CNN သတင်းဌာနနဲ့တွေ့ဆုံမိများကမှပြောသွားခဲ့ပါတယ်နောက်ကွယ်မှာညီလိုက်ဆွေးနွေးမှုတွေရှိနေတယ်လို့အစ္စရေးတပ်ပရကလည်းတနင်္လာနေ့ကပြောပါတယ်။ဂါဇာမှာတော့နေဆက်ကိုဖျက်ချော်ပြီးကုန်ကားတွေနဲ့အကူအညီပို့ဆောင်တာတွေကိုရပ်တန့်ထားလိုက်ပြီလို့ပါလက်စတိုင်းဒုက္ခသည်အရေးဆိုင်ရာကုလအေဂျင်စီကပြောကြားပါတယ်။နန်းနဲ့ကင်ထားတဲ့ဂိုင်းဖွဲ့တွေကကုန်ကားတွေကိုတားမြစ်လူရဲတားတွေကြောင့်အခုလိုရပ်ဆိုင်ထားလိုက်တာလို့ဆိုပါတယ်။ HIV AIDS ရောဂါချိန်ချောင်းမှုတွေ2030ခုနှစ်မှာအဆုံးသတ်စေဖို့ညီမကျက်အောင်မြင်ဖို့အတွက်ကမ္ဘာတဝန်းကမိတ်ဖက်ဖွဲ့စည်းတွေကြားတင်ကြီးတဲ့လှုပ်ရှားကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလန်ကန်ကဒီဇင်ဘာလ1ရက်နေ့ကြားရောက်တဲ့ကမ္ဘာ AIDS နေ့ထုတ်ပြန်ချက်မှာတိုက်တွန်းလိုက်ပါတယ်။2023ခုနှစ်အတွက်မှာခန့်မှန်းခြေလူဦးရေ 39.6 သန်းဟာ HIV ပိုးကူးစက်ခံထားရတယ်လို့ WHO ကတော့ပြောပါတယ်ခင်ဗျာ။ခုတော့စီစဉ်တွေကိုအဆုံးသတ်ပြန်စီခင်ဗျာ။ဒီကနေ့မနက်အစီအစဉ်ထုတ်လွှင့်မှုကနားလည်ပါအခုထုတ်လွှင့်ရတဲ့အစီအစဉ်တွေကို VOE Internet ဆက်မြက်နဲ့ burmese.voenews.com မှာလည်းအရဒဂူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်မြမပြည်သူပြည်သားအားလုံးနေပြော်ရမောချစ်ချင်းပေါ်ကျွဲတင့်တယ်ဘဝလှပမဲ့နေ့ရက်တွေမနေ့မြန်ကြုံတွေ့နိုင်ကြပါစေခင်ဗျာကျွန်တော်တမောင်သားမှာ